Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ view American တိုင်းရဲ့2023ခုနှစ် October 23ရက်တနင်္လာနေ့မနက်ခင်း radio season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့် season တွေကိုတော့လိုင်းဒိုမီတာ32 40 50တို့ကနေပြီးတော့ဖမ်းယူနိုင်ကြပါတယ်ဒီမနက် season မှုကကျွန်တော်သားညိဦးပ
ါဂါဇာကမ်းမြောင်ဒေသ Syria နဲ့ Lebanon နယ်စပ်တွေကို Israel ကလေကြောင်းထိုးစစ်တွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ချိန်ချောင်းမှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယား၊အမေရိကန်နဲ့ဂျပန်စစ်တပ်တွေဟာပထမဆုံးအကြိမ်အဖြစ်ပူးတွဲလေကြောင်းစီရေးလေ့ကျင့်ကြပါတယ်။မြန်မာနိုင်ငံ၏အခြေအသေးကိုငြိမ်ငြိမ်ချမ်းချမ်းဖြေရှင်းနိုင်ဖို့အားထုတ်ကြရမှာလုံခြုံရေးကောင်စီ၊အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့နီနီကက်ကက်အပြုသဘောဆက်လက်လှုံ့ဆော်တော့မှာဖြစ်တယ်လို့မလေးရှားတန်အမတ်ကကုလလုံခြုံရေးကောင်စီမှပြောကြားသွားခဲ့ပါတယ်။
အခုလိုမျိုးနောက်ဆုံးရသတင်းတွေပြင်ပြန်လည်ကျင်းပခဲ့တဲ့အင်းလေးဖောင်တော်ဖျားပွဲအကြောင်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကံကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများမြင်ကွင်းချက်မှတ်စုနဲ့ထူးခြားဆန်းပြသတင်းများတွေကိုထုတ်လင့်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာအခုတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းကနေပြီးတော့ပြောပြပေးသွားမှာပါ
ဣသရေဟာမတ်စ်ဘွယ်ကရှေ့လယ်ပိုင်းတခြားစီမီးပြန့်လာမှာကိုအမေရိကန်ကစိုးရိမ်တဲ့အကြောင်းထိတ်တန့်တာဝန်ရှိသူမျိုးကပြောလိုက်ကြပါတယ်။ ABC သတင်းဌာနနဲ့တွေ့ဆုံမင်းများကမှအမေရိကန်ကာကွယ်ရေးဝန်ကြီး Right Austin ကစစ်ချိန်ချဲ့လာမှာကျွန်တော်တို့စိုးရိမ်နေကြပါတယ်လို့ပြောသွားခဲ့တာပါ။ဒါပေမဲ့အမေရိကန်မှာတုံ့ပြန်နိုင်စွာရှိတာကိုသူကပြောသွားပြီးရီမင်းကဣသရေလကိုပစ်လိုက်တဲ့ drone ကိုအမေရိကန်ရေတပ်စစ်သင်္ဘောကပစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။NBC ရုပ်မြင်သံကြားနဲ့တွေ့ဆုံအောင်မှာတော့စစ်ချက်လာနိုင်တဲ့အလားအလာရှိတာကိုကျွန်တော်တို့မျှော်လင့်ထားကြပါတယ်။အီရန်ကြောတောက်တောက်ခံပေးထားတဲ့အဖွဲ့တွေကကျွန်တော်တို့တပ်ဖွဲ့တွေတပ်သားတွေကိုတိုက်ခိုက်လာတိုင်းဒါမျိုးပါ။စစ်ရဲ့ဒုတိယတတိယမျက်နှာစာဖြစ်ပေါ်လာတာကိုကျွန်တော်တို့မမြင်ကြည့်ကြပါဘူး။ဒါပေမဲ့ဖြစ်လာခဲ့ရင်လည်းအသိရှိနေပါတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းပြောပါတယ်။လက်ဘရွန်ကနေတိုက်ခိုက်ပြီးစစ်ချက်လာမဲ့ Hezbollah အဖွဲ့ကိုတတိပေးလာပြီးအဖွဲ့ဖွဲ့ကတခုခုလှုပ်ဖို့ကြိုးစားလာခဲ့ရင်တားဆီးဖို့အတွက်အမေရိကန်ဟာလေရင်တင်စစ်သင်္ဘောနှစ်ဆင့်ကိုချထားလိုက်တယ်လို့လည်းမစ္စတာဘလင်ကန်ကပြောပါတယ်။လက်ဘနိုမှာတော့လက်ဘနိုအစ္စရေးနယ်စပ်မှာတိုက်ခိုက်ကြရမှာတုသတ္တ5ယောက်သေဆုံးသွားခဲ့ကြောင်း Hezbollah ကကြေညာလိုက်ပြီးစစ်ပွဲတစ်ထက်ကိုကိုတိုင်းပြည်ကိုဆုံးမှဆွဲမသွင်းဖို့အတွက်လက်ဘနိုနိုင်ငံကိုအစ္စရေးဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာတတိပေးလိုက်ပါတယ်။Hezbollah ဟာရှာအာမွတ်စလင်ပါတီနဲ့လက်နက်ကိုင်တပ်တို့ရဲ့နာမည်ဖြစ်ပြီးလက်ဘရိုနိုင်ငံမှာအခြေချထားတာပါ။ Israel တောင်ပိုင်းကို Hamas စစ်သွေးကြွတွေကအောက်တိုဘာလ9ရက်မှာဝင်ရောက်တိုက်ခိုက်ခဲ့ကြတဲ့ကဆိုရင် Hezbollah စစ်သွေးကြွ24ယောက်သေဆုံးခဲ့ပြီးဖြစ်တယ်လို့ Hezbollah သတင်းတွေကဆိုပါတယ်။တကယ်လို့ဂါဇာကမ်းမြောင်ဒေသကို Israel ကမြေပြင်ထိုးစစ်ဆင်နွှဲမယ်ဆိုရင် Hezbollah ကလည်းစစ်ချိန်မြင့်မယ်လို့ပြောထားတယ်လို့အဲဒါလိုလုပ်ခဲ့ရင် Israel ကလည်းပြင်းပြင်းထန်ထန်လက်တုပ်ပြမယ်လို့ပြောထားကြတာပါ။Hezbollah အဖွဲ့ကစစ်ထဲဝင်လာမယ်ဆိုရင်သူတို့စဉ်းစားလို့ရတိုင်းမှာမဟုတ်တဲ့အင်အားနဲ့ချေမှုန်းမယ်လို့ Lebanon နယ်စပ်ကအစ္စရေးတပ်ဖွဲ့တွေစီသွားရင်ဝန်ကြီးချုပ် Benjamin Netanyahu ကတတင်းကနေနေကပြောလိုက်ပါတယ်။အဖွဲ့ချုပ်အမေအကျိုးဆက်နဲ့ Lebanon နိုင်ငံတော်ရဲ့အကျိုးဆက်ကယူကျုံမရဖြစ်ရပါလိမ့်မယ်လို့လည်း Netanyahu ကသတိပေးလိုက်ပါတယ်။ Iran ကြောတော့နောက်ခံပေးထားတဲ့ Hezbollah အဖွဲ့ကအစ္စရေးကိုချိန်ထားတဲ့ rocket နဲ့ဒုံးကျည်ပေါင်းက3000ခွဲလောက်ရှိတယ်လို့အစ္စရေးကခန့်မှန်းထားတာပါ။ဂါဇာကမ်းမြောင်ဒေသကိုတနင်္ဂနွေကလူသားချင်းစာနာထောက်ထားရေးအကူတွေပို့ပြီးဝင်လာခဲ့ပေမဲ့ဗိုလ်ထုနေမှာလောင်စာပြတ်လိမ့်မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂကယ်ဆယ်ရေးထိုင်နာ UNRWA ကသတိပေးလိုက်ပါတယ်။အစ္စရေးကဟာမတ်စစ်သွေးကြွတွေကိုလေကြောင်းကနေဆက်လက်တိုက်ခိုက်နေပြီးမြေပြင်ထိုးစစ်ဝင်တော့မယ်လို့ချိန်ချောက်နေတဲ့အချိန်မှာသတိပေးချက်ကအကူအညီပေးရေးကိုပို့ပြီးရှုပ်ထွေးသွားစေပါတယ်။လောင်စာမရှိရင်ရေးမရှိပါဘူး။စေယုံတွေနဲ့ပေါမုတ်ဟုတ်တဲ့ဖိုးတွေလည်းအလုံးမလုံးနိုင်ကြပါဘူးအကူအညီတွေကအလိုလိုအပ်နေကြသူတွေစီရောက်နိုင်မှာမဟုတ်ပါဘူးလောင်စာမရှိရင်လူသားချင်းစာနာထောက်ထားရဲ့အကူအညီလည်းမဖြစ်တိုင်တော့ပါဘူးလို့ UNRWA ကဂါဇာကမ်းမြောင်ဒေသမှာအကြီးမားဆုံးလူသားချင်းစာနာထောက်ထားရေးအဖွဲ့ဖြစ်ပါတယ်လို့အကြီးကဲလာဇာရီနီကပြောတော့ခဲ့ပါတယ်ဂါဇာကအိုးအိမ်စွတ်ခွာထွက်ပြေးနေကြတဲ့လူတန်းဝက်ကျော်ကို UNRWA ကအကူအညီပေးနေပြီးအောက်တိုဘာ9ရက်ကလေးကဆိုလို့ရှိရင်သူ့ရဲ့ဝင်တဲ့29ယောက်ကလည်းတေဆုံသွားခဲ့ရပြီဖြစ်ပါတယ်။ ကစားကမ်းမြောင်ဒေသကိုလောင်စာပို့ခွင့်ပြုဖို့အဖွဲ့အားလုံးနဲ့အဲ့ဒီအဖွဲ့တွေပေါ်မှာအောက်စ်အောက်စ်အညောင်းနေကြတဲ့အဖွဲ့အားလုံးကို Mr. Lazzarini ကတောင်းဆိုလိုက်ပါတယ်။ဒီအမေရိကန်တမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်
6:00နာရီကနေ9:00နာရီထိ 5.73kHz 11.73
ไฮโดรมิเตอร์50kHz 96.5 မြောက်ကိုရီးယားရဲ့ချိန်ချောက်မှုတွေကိုတုံ့ပြန်ရမှာပူးတွဲဆွမ်းဆောင်ရည်မြင့်တဲ့မှုအတွက်ကိုရီးယားကျူးစွာအနီးမှာတင်းတင်းကလေးတွေကပူးတွဲစီရေးလေ့ကျင့်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားလေတပ်ကသတင်းထုတ်ပြန်ပါတယ်။လေ့ကျင့်ရမှာအမေရိကန်ကနျူကလ িয়ার ဆွမ်းဆောင်ရည်ရှိတဲ့ B52 ဘုံကျက်တိုက်ပွဲတွေရေငုပ်သင်္ဘောစန့်ကြီးတိုက်ပွဲတွေလုံးကြီးခုကကာကွယ်စီးရေးလက်ချက်ပွဲတွေကိုမကြာခဏဆိုသလိုလက်ချက်ခဲ့ကြပေမဲ့လေကျန်းလေကြောင်းအားဖြင့်ပူးတွဲလက်ချက်လာကတော့ဒါဟာပထမဆုံးကြိမ်နဲ့ဖြစ်ပါတယ်။ဒီနေ့ဩဂုတ်လတုန်းကအမေရိကန်နိုင်ငံသမ္မတနန်းနေစခန်ကမ့်ဒေးဗစ်မှာသမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန် Mengan kanya ni ni lonjong ye gu tei ni ya kula tam ga ni di da dui apa ziri bubang soye mu kai ma ye ni kua cha lu biya ni me ni ma cha de pi si ye dui se de lu sao me lu Malaysia ga piao lai ba de kula tam ga lonjong ye kong si ga American ni ga New York ni ne ma New York ni ma October la na se ye ga dui sao sui ni ga de se jing jiang ye lu kong si pi ta de bu mu lin lin zga chi de bu lu kai ma Iran ni ga se ya Malaysia tam ma chi Kairi Umaga Jogera Pibari. Panama the Rintanae, the Rea Solushi, Gula Damgane, the Chapwe Ziri, two the Pi, Gula Damgane, Asia, Gula Damgane, Esther Bubon Sawyer, Apwe, O I see do ye, Bubon Sawyer Yegule, Dama Jiga, da Juzo Libari. Did I do you sign Yare, Piatanari, Mam, Yamaha, Saint Call Zoke Sari, got the Kupia de Lule, Duga Suvare.2022年2月26日，马查马克的龙江一公司送票前满日悄悄公布，马来西亚的驻苏州特马地标标价来办的。这波独苗家阿雅股别话提的要要刚才破布罗阿德路的马来西亚特马价格阿林的特马标价多给办的。罗夏的阿家有问题，萨克雷弗罗法，等你来尼马伊拉尼阿提伊拉尼阿古都要买路。罗夏的阿家有问题，他那标一说过些的个地标标价来办的。 Russia Turkey, Azerbaijan, Armenia, and Yai, when you go pick Jatadelo, Iran, and over in the Rintana, IRNEGA, Sobanga, the Rin Popia Geraba. The Nina day, D Rama season Tarez, when you go, and Yai, when you Deba Melo, Russia, and Yai, when you turn up, Joey, so when she do Maria Zakharova, Russia, and I got over Dustin, RIA, the Rintana, we go, Pio Jagaraba, Akudo, Sweetiva, the B, she led by Tema Mujima, Lare, Che, Azerbaijan. Armenia ja nyin paw mu re ma phie shin nai jain ma phit la ga da ba Armenia ga le nai jain win ji si we de au me lo so ba de Ukraine ko chu chaw we yak pe ga le ga drone pye tacha let de dwe ko ba Iran ga Russia ko thauk pat ni de lo anaw nai ngan dwe ga lo su swae tha ja ba da ba aku she le bai tin ma mu ma le Israel ne sit phit ni de adika apwa tchu ko Iran ga jaw daw nauk khan pe tha da ba
အောက်တိုဘာလ23ရက်နေ့တရင်းလာနေ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဥတီမောင်တန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေလှည့်ကြလာပါပြီအရင်ဆုံးတော့လင်းနှစ်တွင်ပထမဆုံးချိန်ပြန်လည်ကျင်းပတဲ့အင်းလေးဖောင်တော်ဦးဖျားပွဲတော်ကြောင့်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံရဲ့ရိုးရာပွဲတော်ယူထဲမှာအကြီးဆုံးပွဲတော်တစ်ခုဖြစ်တဲ့အင်းလေးဖ ဒါပေမဲ့လို့တစ်ဖက်မှာဒီနိုင်ငံတစ်ဖက်မှာဖြစ်နေတဲ့စစ်ပွဲတွေပြည်ပခါတွေကြောင့်ဒေသခံတွေဟာအရင်လိုမျိုးအပြည့်အဝမပြောရွှင်နိုင်ပဲဖြစ်နေတယ်လို့ဆိုပါတယ် AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အင်းလေးဖောင်တော်ဦးဖျားပွဲဟာမနိုင်ငံရဲ့ရိုးရာပွဲတော်တွေထဲမှာနာမည်အကြီးဆုံးပွဲတော်တွေကတစ်ခုဖြစ်ပါတယ်ဖောင်တော်ဦးဖျားပွဲတော်ကိုရှမ်းပြည်နယ်တောင်ပိုင်းကအင်းလေးဒေသမှာနှစ်စဉ်သတင်းကျုပ်ကာလရောက်တိုင်း၁၉ရက်ကြာကျင်းပလေရှိပြီးတော့ဖောင်တော်ဦးဖျားဗုဒ္ဓရုပ်ပွားတော်၅စုထဲက၄စုကိုအင်းလေးဒေသတစ်ပိုက်ကကြေးရွာတွေမှာဒေသသားကြီးကြွချီလှဲ့လှဲ့အပူဇော်ခံတာဖြစ်ပါတယ်ဒါမဲ့လည်းလွန်ခဲ့တဲ့၃နှစ်မှာတော့ကိုဗစ်ကပ်ရောဂါနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုတွေကြောင့်ဖောင်တော်ဦးဖျားပွဲကိုမကျင်းပနိုင်ခဲ့တဲ့အတွက်အခုနှစ်မှပထမဆုံးအချိန်ပြန်ကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဖောင်တော်ဦးဖျားပွဲနဲ့ပတ်သက်ပြီးတော့ဖျားပွဲကျင်းပရေးကော်မတီဖွဲ့ဝင်ဦးကံမြင့်ကတော့အခုလိုပြောပါရယ်
။ဟုတ်တာပါပါတယ်သူတို့အင်းသူအင်းသားတွေအတွက်တော့ဘာလို့ဆိုကျွန်တော်တို့ဒီဖျားဆွဲစီတော့လော်တာအစားပြီးသူတို့ရိုးရယူနီဖောင်လေးတွေနဲ့ပေါ်လေအကုန်လုံးလူရဝတ်စုံနေတယ်ဆိုကြတော့အကုန်လုံးတစ်ကဘာလုံးမှလည်းမရှိပါဘူ
းအော်ဘာ19ရက်ကျသာပရိနေကတော့ဖောင်တော်ဦးဖရာဗုဒ္ဓရုပ်ပွားတော်တွေကိုလှေတွေနဲ့ပင့်ဆောင်လှည့်လည်ခဲ့ချိန်မှာတော့အင်းလေးနဲ့အနီနာတစ်ဝိုက်ကဒေသခံတွေဟာလည်းအင်းရဲ့ပြင်တဝမ်းမှာလှေတွေနဲ့လိုက်လံပြီးတော့ဖူးမြော်ပူဇော်ခဲ့ကြပါတယ်အခုနဲ့ဖောင်တော်ဦးဖရာဘွဲကိုဒေသခံတွေထောင်နဲ့တောင်းနဲ့ချီဆင်နွှဲခဲ့ကြပြီးတော့၄နှစ်အတွင်းပထမဆုံးအကြိမ်ပြန်ကျင်းပနိုင်ခဲ့တဲ့အပေါ်မှာအင်းလေးဒေသခံမဖူးပြည့်တွေကတော့အခုလိုပြောပါတယ
်။ဟောမလောက်တာလည်းတုံးနေရှိပြီပြီးတော့ဒီမှာကြာတော့ပြိုတယ်ဟိုဘက်မှာကြာတော့မကောင်းလို့အဲကြောင့်ဝန်နေလို့ဖတ်ဆိုင်ပြိုတာတော့ဒီထဲမှာဒီလိုအကုန်လုံးတုံးနေရှိပြီခုမှပြန်လောက်တာဆိုတော့ပြို
နောက်ထပ်အင်းလေးဒေသခံတူဖြစ်တဲ့ဒေါ်တန်းညွန့်ကလည်းဖောင်တော်ဦးဖျားပွဲပြန်ကျင်းပနိုင်ခဲ့တဲ့အတွက်ဝမ်းသာနေပါတယ်။
အဲတော့အခုဒီပွဲလေးဖြစ်မဲ့ဆိုတော့ဟိုလုံးဝဟိုဖြစ်မဲ့လို့ဆိုကြတဲ့အကျိုးပြီးပြင်ဆင်နေကြတာเนาะပြောလဲပြောကြမှာပြောလဲပြောကူးတို့လဲရပေါ့အဲ့လိုမျိုးဖျားလည်းကိုဖျားဖြစ်နေတယ်
ဒါပေမဲ့တစ်ဖက်မှာလည်း2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အာဏာသိမ်းမှုကိုလက်မခံတဲ့လူလူဆန္ဒပြပွဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေဟာနိုင်ငံတော်မှာဖြစ်ပေါ်နေပြီးတော့ထိခိုက်သေးဆုံးသူတွေအများပြားရှိနေချိန်မှာကျင်းပရတဲ့အတွက်ဝမ်းနည်းစိတ်မကောင်းဖြစ်မိတယ်လို့မတ်ဖူးပြည့်သွေကပြောပါတယ်။အဲ
ဟိုအားလုံးကိုတောင်းပန်တယ်လို့ဒီဟာလည်းနှစ်စဉ်ခုမှပြန်ကျင်းပရတဲ့3နှစ်ရှိပြီဆိုတော့သမီးတို့ကလည်းတခြားစစ်ဖြစ်နေတဲ့သူတွေကိုဝမ်းနည်းတယ်လို့သမီးတို့တောင်းပန်တယ်လို့ဒီလိုပွဲလောက်ရတာလည်းမဖြစ်မနေဘူးလို့တော့နေရှိပြီနားထားမလို့အလုံးကိုတောင်းပန်ပါတယ်လို့
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ရဲ့အော်တိုဘာ19ရက်နေ့စီရင်ရတော့ဆီယနာသိမ်းမှုကိုစတင်တဲ့ຫນွေဦးတော်လိုင်းရဲ့လူလူတိုက်ပွဲတွေအတွင်းတည်ဆုံသူဦးရေဟာ4100ကျော်သွားပြီဖြစ်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကတော့ AAPB ရဲ့စီရင်တွေဟာချက်ကားပြောဆိုတာတွေဖြစ်တယ်လို့ဖော်ပြလေရှိပါတယ်ပြီးခဲ့တဲ့မတ်လတုန်းကတော့ရှမ်းပြည်နယ်ပင်လောင်းမြို့နယ်တဲကနန်းနှင်းကြီးရွာဖုံးကြီးကျောင်းမှာခိုးလုံနေကြတဲ့စစ်ပေးရှောင်ပြည်သူ30လောက်အသက်ခံခဲ့ရပါတယ်။ရှမ်းကယားနယ်စပ်ကဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့ပင်လောင်းဖဲခုံမူပြဲစတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိပေမဲ့အင်းလေးဒေသအပါဝင်ရှမ်းပြည်နယ်တောင်ပိုင်းကနေရာအတော်များများမှာတိုက်ပွဲတွေမရှိဘဲငြိမ်သက်နေခဲ့တာပါ။နိုင်ငံတော်တိုက်ပွဲတွေကြောင့်မငြိမ်မသက်ဖြစ်တဲ့နေရာတွေမှာတော့အများဆုံးငြိမ်းချမ်းဖို့ဆူတောင်းပေးနေတယ်လို့အင်းလေးဒေသခံဒေါ်တန်းညွန့်ကပြောပါရယ်။အ
ော်သူတို့အတွက်လေကုသိုလ်တွေအတူတူလုပ်ထားရတယ်လို့အားလုံးဆူတောင်းပေးပါတယ်လို့အများဆုံးသူတို့ငြိမ်းချမ်းပြီးတော့ပေါ့နော်ကိုလိုပဲဒီလိုပြောရှင်နိုင်ဖို့ပေါ့နော်ကုသိုလ်တရားတွေနဲ့ပြောနိုင်ဖို့အတွက်ဆူတောင်းပေးနေတယ်လို့
ပြည်ထောင်စု2011ခုနှစ်ကဒီမိုကရေစီလမ်းကြောင်းပေါ်ကိုစတင်ခဲ့ခြင်းကစပြီးမြန်မာနိုင်ငံကိုကဘာတလွားကကဘာလက်ခီးတွေအများပြားလာရောက်ခဲ့ပေမဲ့2021ခုနှစ်စစ်အာဏာသိမ်းပြီးချိန်မှာတော့ကဘာလက်ခီးသွားဥယျာဉ်လည်းတည်တည်တသာကျဆင်းသွားခဲ့ပါတယ်။ညောင်ရွှေဒေသကဟိုတယ်တစ်ခုဆိုရင်လည်းပြည်ရင်းပြည်ပခီးသွားမရှိတာကြောင့်သူတို့စီမှာရှိတဲ့ဝန်ထမ်း80ရာခိုင်နှုန်းအထိရှော့ချလိုက်ရတယ်လို့အမည်မဖော်လိုတဲ့ဟိုတယ်ဝန်ထမ်းတို့ကပြောပါတယ်။အင်းလေးဒေသဟာမြန်မာနိုင်ငံမှာကမ္ဘာလက်ခီးစွားတွေအများဆုံးလာရောက်တဲ့ဒေသတွေထဲကတစ်ခုဖြစ်ပြီးတော့အင်းလေးဒေသကံတွေရဲ့ခြေထောက်နဲ့လေလော်တဲ့ဟန်တွေနဲ့ကျွန်းမျိုးတွေကဒီဒေသရဲ့အဓိကစိတ်ဝင်စားစရာတွေလည်းဖြစ်ပါတယ်။ဒေသကံတွေကတော့အခုလိုဖောင်တော်ဦးဖျားပွဲကိုပြန်ကျင်းပနိုင်တဲ့အတွက်ဝမ်းသာနေကြပြီးတော့အင်းလေးဒေသမှာအရင်လိုခီးစွားတွေနဲ့စီကားလာဖို့မျှော်လင့်နေကြသလိုတစ်ဖက်မှာလည်းနိုင်ငံတော်မှာအများဆုံးငြိမ်းချမ်းဖို့မျှော်လင့်နေကြပါတယ်ခင်ဗျာ။
သေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။အပစင်ကနာတွေလှည့်ရောက်လာပါပြီ။အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံလူနည်းစုအခြေပြုလူမှုအဖွဲ့စည်းတွေတွေ့ဆုံခဲ့ကြပါတယ်။ Israel Hamas စစ်ပွဲနောက် Ukraine အပေါ်မှာ Russia ကြီးကြော်စစ်အဆရှိတဲ့ကမ္ဘာအရေးတွေလွှမ်းမိုးနေတဲ့အချိန်မှာဆက်အနာသိမ်းထားတဲ့မြန်မာနိုင်ငံအရေးကိုအလေးပေးဆောင်ရွက်ဖို့အခြေအနေကဘယ်လိုများရှိပါလဲ။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံခဲ့သူတွေထဲမှာပါဝင်သူတူဦးဖြစ်တဲ့ Britain ခြေဆိုင်မြန်မာလူခွင့်ရေးကွန်ရက် BRN ရဲ့မှုဆောင်ညွှန်ကြားမှုကုကျော်ဝင်းကိုမိုင်းချင်တဲ့ VOA ကနေView Studio မှာတွေ့ဆုံမင်းမြတ်တင်ဆက်ထားပါတယ်ခင်ဗျာယူစားကြည့်ပ
ါမင်္ဂလာပါရှင်အခု VOA Studio ရဲ့ခုဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံခြေဆိုင်မြန်မာနိုင်ငံလုံးဆိုင်ရာလူခွင့်ရေးများဒီကိုရက်ပေါ့လေကိုရဲ့ဒီအမှုဆောင်ညွှန်ကြားမှုလည်းဖြစ်တယ်နောက်တစ်ခါမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီရဲ့ပြောရေးဆိုခွင့်လည်းဖြစ်တဲ့ဦးကျော်ဝင်းပဲဖြစ်ပါတယ်ရှင့်အဲ့တော့ဟုတ်ကဲ့မင်္ဂလာပါဦးကျော်ဝင်းကြီး
မင်္ဂလာပါပါ
ဟုတ်ကဲ့ဦးကျော်ဝင်းကအခုဒီနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်ကိုလာရောက်ပြီးတော့ဒီမြမအရေးပေါ့နော်ဆွေးနွေးတယ်ဒီတန်တမန်နေနဲ့တွေ့ဆုံတယ်ဆိုတဲ့ခါကျတော့ဒါပေမဲ့တိုက်တိုက်ဆိုင်ဆိုင်အခုဒီ Israel Hamas စစ်ပွဲကလည်းအချိန်ရုတ်တရက်ပေါ့နော်ပြင်းထန်ဖြစ်ပေါ်လာတဲ့ခါကျတော့အခုမြမအရေးပေါ့နော်အဲ့ဒီကုလသမဂ္ဂမှာဟိုဆောင်ရွက်မှုတွေကဘယ်လိုအနေထားရှိလဲရှင
်ဆိုနိုင်ငံတကာဆက်ဆံရေးမှာတော့တခုသတိထားဖို့လိုတာပါလဲဆိုတော့ဒီတိုင်းတကဘာလုံးမှာဒီအခြေအနေတွေအများအပြားလဲဖြစ်တယ်ပေါ့နော်ဆိုတော့ဒီနိုင်ငံတကာကအကူလူတိုင်ဝမ်ရဲ့ဒီအခြေအနေအကြောင်းရတော့ကိစ္စတစ်ခုမှာအာယုံစူးစမ်းမှုဆိုတာက very short span ပေါ့ချိန်တိုးတောင်းတယ်ဘာမဆိုချက်ချင်းပြောင်းလဲသွားနိုင်တယ်ဥပမာမြန်မာအရေးဖြစ်တယ်မြန်မာအရေးဖြစ်တော့အာဖဂန်အရေးဖြစ်လာတယ်အာဖဂန်အရေးဖြစ်တော့ယူကရိန်းဖြစ်လာတယ်ယူကရိန်းဖြစ်တော့ဟာမတ်ဥပလက်စတိုင်းပဲပလက်စတိုင်းနောက်အရေးတွေလာနေဦးမှာပဲဆိုတော့ကျွန်တော်တို့လှုပ်တင်တာကတော့ကျွန်တော်တို့တက်နိုင်တဲ့လောက်ကြိုးစားပြီးတော့ဒီကိစ္စကိုတွန်းနေရမှာပဲနိုင်ငံတကာ level မှာပေါ့နော်လက်တွဲပြီးအားလုံးလှုပ်လို့ရမှာပေါ့နော်ဒါကြောင့်ကျွန်တော်ခုမြင်တာကတော့ဒီကုလသမဂ္ဂဒီလူမျိုးရေးကောင်စီဖွဲ့ပင်73နိုင်ငံနဲ့ကျွန်တော်တို့တွေ့ဖြစ်တယ်တရုတ်နဲ့ရုရှားမပါဘူးပေါ့နော်ဆိုတော့ပြင်သစ်ကနေပြီးပြင်သစ် mission ကနေပြီးတော့ဒါကိုကမခတာလှုပ်ပြီးတော့ကျွန်တော်တိုင်းသားဖွဲ့တွေနဲ့ဒီမှာ၅ရောက်ကျွန်တော်တို့သွားတွေ့တယ်ပေါ့နော်ရိုဟင်ဂျာပါတယ်ကချင်ကရင်ချင်းအဲ့လိုကျွန်တော်တို့ပါကြတယ်ပေါ့နော်နောက်ဒီမှာဟိုကကျွန်တော်မြန်မာမွတ်စလင်ဘက်ကနေပြီးတော့ပါတယ်ပေါ့၅ဘွဲ့အနေနဲ့ကျွန်တော်သွားတွေ့တယ်သွားတွေ့တဲ့အချိန်မှာကျွန်တော်တို့ရဲ့ဒီအရေးကြီးတဲ့ကိစ္စတွေကျွန်တော်တင်ပြတာပေါ့ဥမာလူဟိုလေရင်ပုံချပြီးလူတွေတပ်ဖြတ်နေတဲ့ကိစ္စတွေနိုင်ငံတကာကအရေးယူမှုနှေးကွေးနေတာတွေပေါ့နော်နောက်ပြီးကြတော့ဒီတခြားအကြောင်းအရာတွေဒီနိုင်ငံကဆက်ဆိုင်နေပတ်သက်တဲ့ကျွန်တော်တို့ဘက်ကတောင်းဆိုခြင်းတွေဟာလေသူတို့ဘက်ကမေးမြန်းတာတွေလည်းရှိကြတယ်ပေါ့
အဲ့တော့ဒီလုံခြုံရေးကောင်စီကတကယ်ဟိုပေါ့နော်အရေးပါတဲ့နိုင်ငံတွေနဲ့လည်းတွေ့ဆုံခဲ့တဲ့ခါကျတော့အဲ့ဒီအနေနဲ့ရလက်ကိုရောမြမအရေးမှာသူတို့တကယ်ပဲအခုကနိုင်ငံတကာမှာဒီထက်ကမ္ဘာရေးမှာထိတ်တန့်ရောက်နေတဲ့ဟိုကိစ္စတွေကလည်းရှိနေရပေါ့နော်အခုပြောသားယူကရိန်းနောက်ဆိုအခုဆိုရင် Israel Hamas ဆိုတော့မြမအရေးကိုပဲလုံခြုံရေးကောင်စီကတကယ်တမ်းကင်တွယ်နိုင်မဲ့အခြေအနေရောဘယ်လိုရှိနေလဲ
အဲဒီလိုတော့ကျွန်တော်တို့မြင်နေတဲ့နေသားရထီရီရဲ့ကင်တွယ်နိုင်မှုဆိုတဲ့နေရာမှာကကျွန်တော်တို့အတိုင်းအတာတစ်ခုထိလောက်ပဲနိုင်ငံတကာကိုအားကိုးလို့ရတယ်တကယ်လို့လောက်အောင်ကျွန်တော်တို့ခုနိုင်လို့လောက်အောင်ဆိုတော့နိုင်ငံတကာကလည်းဟိုကျွန်တော်တို့ခီးပေါက်တဲ့ပုံမှာအနေသားတစ်ခုလောက်ပဲသူတို့တွန်းပေးနိုင်တဲ့အနေသားကျွန်တော်မြင်တယ်ပေါ့နော်ဒါကဘယ်သူမဆိုဘယ်နိုင်ငံမဆိုဒီစနစ်ကြီးပဲသွားကြတာများပါတယ်အဲတခုခုပါကျွန်တော်တွေ့ရလဲဆိုတော့မကြခင်အမေရိကန်အစိုးရကနေပြီးတော့ဒီလက်နဲ့ပိတ်လက်နဲ့ရောင်းဝယ်မှုလုံးလုံးလေးပိတ်ဆို့ဖို့အတွက်အဲမြန်မာပြည်ကိုပိတ်ဆို့ဖို့အတွက်သူမကြခင် resolution တခုတင်သွင်းမယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်ဆိုတော့အကိအဲ့လို resolution တင်သွင်းပြီဆိုရင်ကျွန်တော်တို့သိရလာကဒါရရှာတို့တရုတ်တို့ကဗီဒီယိုသုံးနိုင်တယ်ပေါ့အဲ2000နှစ်ခရဲကဒီမှာတခုသတိထားဖို့လိုတာ2022ခရဲကနေပြီးတော့ UN မှာ assist ဥပဒေတစ်ခုသူတို့ကျင့်သုံးလာတယ်ဘာလဲဆိုတော့ဒီဟာနိုင်ငံတနေနိုင်ငံအကဲဗီဒီယိုအသုံးပြုမယ်ဆိုရင်အဲ့ဒီနိုင်ငံကကျန်တဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ debate လုပ်ရလိမ့်မယ်သုံးပြီးွားရင်ပေါ့ဗီဒီယိုလုပ်ပြီးွားရင်ဒါကိုဟိုပြန်ဖြည့်ရှင်းရမယ်ပေါ့ debate လုပ်ရမယ်ပေါ့နော်ပြန်ပြီးတော့UNG မှာပေါ့ UN General Assembly မှာပြန်ပြီးတော့ဒီကိစ္စကိုသူတို့တင်သွင်းပြီးတော့ debate လုပ်ရမယ်ဆိုပြီးတော့ရှိထားတယ်ဆိုတော့အကဲရုရှားတို့တရုတ်တို့ကဒီလိုမြန်မာပြည်မှာလူစုလိုက်ပြုံလဲတက်ဖြတ်နေတဲ့အဲကိစ္စတွေကိုတားမြစ်မယ်အကဲဗီဒီယိုသုံးမယ်ဆိုရင်ဒီဟာရဲ့တံပြန်မှုဆိုတာလည်းရှိလိမ့်မယ်အရင်လိုမျိုးဒီတိုင်းတော့မပြီးသွားဘူးပေါ့နော်ဆိုတော့သူတို့ရဲ့နိုင်ငံကဆက်ဆံရေးမှာလည်းဒါတွေအခက်အခဲလာဖြစ်နိုင်တယ်။နောက်သူတို့ကိုယ်တိုင်ရင်ဆိုင်နေတဲ့ကိစ္စတွေမှာလည်းဒါတွေအတားဆီးလာဖြစ်နိုင်တယ်။ဒါကြောင့်မလို့ဒီလိုမျိုးဟိုကျွန်တော်တို့ဘာပြောလဲဆိုတော့ a video resolution is better than weak resolution ပေါ့video သုံးပြီးပယ်ခံလိုက်ရတဲ့ resolution ဟာအားနည်းတဲ့ resolution နဲ့ဆိုင်တော့ပိုပြီးကောင်းတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်
โอเคအဲ့တော့ဒီမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ရွေးချယ်မယ့်ကိစ္စအပိုင်းမှာကြတော့ဒီတတ်မှတ်ကြီးဦးကျော်မိုးထွန်းကိုဆက်ပြီးတော့ထားမလားဒါမှမဟုတ်ရင်ဟိုဒီကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဘယ်လိုကြားခဲ့ရလဲ
ကျွန်တော်တို့မြင်တဲ့လောက်ကတော့တတ်မှတ်ကြီးဟိုဦးကျော်မိုးထွန်းကိုဆက်ပြီးတော့ခားမယ်လို့ကျွန်တော်တို့သိရတယ်နောက်ကျွန်တော်တို့ဦးကျော်မိုးထွန်းလည်းကျွန်တော်တွေ့ပြခဲ့တယ်အဲဦးကျော်မိုးထွန်းနဲ့ကျွန်တော်တွေ့ရတဲ့ယူချက်ကလည်းဒီကျွန်တော်တို့ဒီမီတင်တွေလုပ်တော့မယ်ဆိုတော့သူ့ဘက်ကနေပြီးတော့လည်းဘာတွေဖြစ်စီခြင်းလဲဘာတွေပြောစီခြင်းလဲပေါ့နော်ကျွန်တော်သူရဲ့လမ်းညွှန်မှုတချို့လည်းကျွန်တော်တို့ယူကြရတယ်ပေါ့။နောက်သူနဲ့လည်းကျွန်တော်အပြန်အလှန်ဆွေးနွေးမှုတွေရှိပါတယ်။ဆိုတော့ဒီမှာဒီဟာတော့ကျွန်တော်တိုင်းပြည်ကြီးကျွန်တော်တို့လုံးနေတဲ့ပုံမှာအားလုံးလက်တွဲပြီးအလုပ်လုပ်ရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်။အဲသူရဲ့အနေထားက credibility က credential ကတော့ရှိနေဦးမယ်လို့ကျွန်တော်မြင်တယ်။အဲကုလသမဂ္ဂရဲ့အနေထားနေပြီးတော့ဒီစစ်တပ်ရဲ့တောင်းဆိုလာဟိုတင်းလာတဲ့ဒီကိုယ်စားလှယ်လောင်းတွေလည်းပယ်လိုက်တာတော့ကျွန်တော်သိရတယ်ပေါ့နော်။ဆိုတော့ဒီပုံစံနဲ့အနေထားမြင်ရတော့ဟိုသူဆက်ရှိဦးမယ်လို့ကျွန်တော်မြင်ပါတယ်။
သူတို့ဒီစစ်ကောင်စီဘက်ကတင်ပြထားတဲ့တင်သွင်းထားတဲ့ကိုယ်စားလှယ်ကိုတော့ပယ်လိုက်တယ်ဆိုတော့ဟာရောတေချာသိခဲ့ရလား
ဟုတ်အဲ့ဒီဟာလည်းကျွန်တော်တို့ဒီလိုဒီပိုင်းစားတော့ကြားထားတယ်ပေါ့နော်ဒါပေမဲ့တေချာတော့ဒီကိစ္စကိုကျွန်တော်တို့ဟိုထဲထဲဝင်းဝင်းမဆွေးနွေးဖြစ်ဘူးဆိုတာလည်းတစ်ဖက်ကလည်းဒီဟာကိုသိပြီးတော့ဇောင်းပေးပြီးမေးလာတာမရှိဘူးနောက်ကျွန်တော်တို့လည်းအနေထားတစ်ခုရဒါသိနေပြီဒီဟာဆက်သွားမယ်အနေထားရှိတယ်ဆိုတော့သိ hot topic တော့မဖြစ်သွားဘူးပေါ့နော်ဒါကလည်းဟိုကုရှင်းပြန်ဒါကျွန်တော်တို့စိတ်ချမ်းသာစရာတစ်ခုပေါ့ဗာလဲဆိုတော့ဥကြုံမထွန်းအနေနဲ့ဒီနယူးယောက်မှာတော်တော်လေးကိုနိုင်ငံတကာဆက်ဆံရေးမှာထဲထဲပေါ်မှာသူလှုပ်လှုပ်နိုင်တာကျွန်တော်တွေ့တယ်ပေါ့နော်။ဟိုပို့ပြီးတော့နိုင်ငံတကာကိုသူစီးအောင်နိုင်တဲ့အနေအထားတစ်ခုကျွန်တော်တို့တွေ့တယ်ပေါ့။အဲနောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဦးဆောင်ပေးဖို့လိုအပ်တာပါလဲဆိုတော့မြေပြင်မှာခံစားနေရတဲ့ကျွန်တော်တို့ပြည်သူတွေပေါ့နေစဉ်နဲ့မြတ်အသက်ခံနေရတဲ့အပြစ်မဲ့ပြည်သူတွေသူတို့ဘလို့အကာအကွယ်ပေးနိုင်မလဲ။ဒါတွေနဲ့ပတ်သက်လို့ဘာလို့နောက်ဆုံးကျွန်တော်တို့ဟိုတချို့တွေဆိုရင်ပြောကြတော့ဒါကဘာမှဖြစ်လာမှာမဟုတ်ဘူးဆိုပေမဲ့လည်းကျွန်တော်တို့တွန်းအောင်လုပ်ကကျွန်တော်တို့လို့ရလက်ကိုကျွန်တော်တို့ကရလက်ကဟိုမသေးကြပါဘူးဆိုပြီးကျွန်တော်ထိုင်နေလို့မရအောင်ကျွန်တော်တို့ကအစွမ်းကုန်စူးစမ်းရမယ်ဒီဟာကို
ဟုတ်ဒါပေမဲ့တစ်ဖက်မှာကျတော့အခုဆိုရင်မကြသေးခင်ကပဲဟိုကချင်နဲ့တရုတ်နယ်စပ်မှာပေါ့နော်စစ်ကောင်စီကနေပြီးတော့ပုံချဲတိုက်ခိုက်သွားတယ်ဆိုပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဟိုပြောဆိုထားတဲ့ပြင်ဒါဟိုစစ်ရာဇဝတ်ကိုကျူးလွန်နေဆိုတာပေါ့နော်ဒါသူတို့လည်းထောက်ပြထားတယ်ဆိုတော့အခုချိန်ထိကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ရင်ဟိုဟိုဟာပေါ့နော်ဟိုကောင်းမလုံနိုင်ဘူးထိရောက်အောင်မလုံနိုင်ဘူးဆိုတာတို့လည်းဟိုတတ်မှတ်ကြီးဥကြုံမိုးထုံးကိုယ်တိုင်းလည်းထောက်ပြတော့အခုလိုဒီလူနည်းစုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒီကုလသမဂ္ဂကအရေးပါတဲ့နိုင်ငံတွေတွေ့တဲ့အခါမှာသူတို့အဲ့ဒီလိုပေါ့ကုလသမဂ္ဂကမြန်မာနိုင်ငံအရေးထိထိရောက်မဆောင်ရွက်နိုင်တဲ့ပေါ့သူတို့ဘယ်လိုတုံ့ပြန်ပြောဆိုလဲ
ဥမာဒါပြီးခဲ့တဲ့ရက်ကပဲ UK mission နဲ့နေပြီးတော့ဒီဘုံကျဲလိုက်တဲ့ဟာကိုဒီသက်ဖြတ်လိုက်တဲ့ဟာတွေကိုကန့်ကွက်ဖို့တရှုံချဖို့အတွက်စာထုတ်ဖို့အတွက်သူတို့ပြင်ဆင်နေပေါ့နော်အဲ့ဒီစာထုတ်ဖို့ပြင်ဆင်တဲ့ဟာကိုရုရှားနဲ့တရုတ်ကအပြီးပယ်ချလိုက်တယ်ဒါတွေသူတို့ပေးမလုပ်ဘူးပေါ့ဆိုတော့ဘာဖြစ်သွားလဲဆိုတော့ဒီလိုဒီလောက်ဂျောင်းတင်းတင်းမြင်နေရတဲ့တပ်ဖြတ်မှုကိုတော့မှရုရှားနဲ့တရုတ်ကဗီဒီယိုသုံးတယ်သူတို့ဗီဒီယိုသုံးတယ်ဆိုတော့မှဘယ်လိုပြောမလဲသူတို့ဒါကိုလက်မခံဘူးဆိုတဲ့ပုံစံနဲ့ဟိုလူချင်းကြီးကောင်စီဘက်ကနေပြီးတော့ဒါကိုပယ်ချလိုက်တယ်ပေါ့နော်ဆိုတော့အခုကျွန်တော်တို့အကြံပြုတာလည်းဘယ်လိုလဲဆိုဒီလိုအတားဆီးတာဖြစ်နေမယ်ဆိုရင်ဒါဟိုကျွန်တော်မြန်မာအရေးကဟိုလူတွေကတေးကြည်ပြီးတော့ဘာမှရလဖြစ်လာမှာမဟုတ်ဘူးအဲ့လိုမျိုးဖြစ်နေမှာပေါ့နော်ဆိုတော့ဒါကိုဘယ်လို bypass လုပ်နိုင်မလဲဆိုတော့တွေးခေါ်တယ်ကျွန်တော်တို့စဉ်းစားပြီးလာတယ်ဘယ်လိုနည်းနဲ့ကျွန်တော်တို့ဒီဟာတွေကိုကျော်လွှားမလဲပေါ့ဆိုတော့နိုင်ငံတကာတိုင်းဒီမှာကျွန်တော်တို့တွေ့တာကနိုင်ငံတနိုင်ငံချင်းစီအနေနဲ့လုပ်နိုင်တာတွေလည်းအများကြီးရှိတယ်လူသားချင်းဆိုင်ရာကူညီပေးတာတို့နောက်ဒီမဲခွဲဆုံးဖြတ်တဲ့နေရာမှာကူညီပေးတာတို့ support လုပ်တာတို့အများကြီးနောက်ထပ်ဟိုအကြောင်းအရာတွေဒီမှာကျွန်တော်တို့ကူညီပေးနိုင်တဲ့ဟာတွေတွေ့တယ်ပေါ့နော်ဆိုတော့ဒါတွေလည်းကျွန်တော်တို့ဇောင်းပေးပြီးတိုက်တွန်းတာရှိပါတယ်
အဲ့တော့အခုဒီဗြိတိန်နိုင်ငံနဲ့ပတ်သက်ရင်မေးချင်တာကကြတော့ဒီဗြိတိန်အစိုးရကဒီရိုဟင်ဂျာတွေအရေးသူတို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုသူတို့ short ချလိုက်တယ်လေ80ရာခိုင်နှုန်းလောက်လားမသိဘူးသူတို့ short ချလိုက်တယ်ရဲ့အရှိန်ပေါ့နော်အခုဒီဗြိတိန်အစိုးရဘက်ကရောမြန်မာအရေးနဲ့ပတ်သက်ရင်ဒီရိုဟင်ဂျာတွေအတွက်ပါပေါ့နော်သူတို့ရဲ့ယက်တီချက်ကဟိုအားရဖို့ရှိလားရှင်ဘယ်လိုမြင်လဲဟို
သူလားအားရလို့ရှိပါတယ်ဒါကတော့ဟိုနိုင်ငံရေးကသူစီးပွားရေးကသူနိုင်ငံရဲ့ဟိုအနေထားရတခုချို့ဖြတ်တောက်လိုက်တာတွေရှိတယ်လို့ကျွန်တော်တို့သိတယ်ဒါပေမဲ့လည်းအခုကျွန်တော်တို့တောက်လျှောက်ဒီ UK အခြေစိုက်လူခွင့်ဖွဲ့စည်းတွေကောနောက်ဒီရိုဟင်ဂျာဖွဲ့စည်းတွေကောနောက်ဒီဘယ်လိုကုန်လဲလွတ်တော်အမတ်တရားကိုပေါ့နော်အစိုးရကိုတောက်လျှောက်တိုက်တွန်းနေတာတွေရှိပါတယ်ဆိုတော့ဒီအင်္ဂါနေ့မှာပဲပတ်စံနောက်ထပ် 4.5 billion million ဟိုတန်း 4.5 တန်းပေါင်ပေါ့နော် US dollar ဆို 5.5 တန်းထပ်ပေးမယ်ဆိုတော့အကြေညာချက်လည်းသူတို့ထွက်လာမယ်လို့ကျွန်တော်ထင်တယ်ဒီဟာကတော့ဟိုကုလသမဂ္ဂ sorry ဒီပါလီမန်ထဲမှာအထက်လွှတ်တော်မှာအောက်လွှတ်တော်မှာကျွန်တော်တို့ဘက်ကကိုယ့်ရဲ့တတ်နိုင်တဲ့လောက်နှိစက်ရအားလုံးကိုကျွန်တော်အကြံပေးပြီးတိုက်တွန်းတာတွေတော့ရှိပါတယ်
ဟုတ်ကဲ့အဲ့တော့အခုဒီဟိုကမ္ဘာအရေးမှာပေါ့နော်ထိတ်တန်းရောက်နေတဲ့ဒီ Israel Hamas ဖြစ်လာတဲ့စစ်ပွဲပေါ့နော်အခုဒါပြီးခဲ့တဲ့စနေနေ့ကစပြီးတော့ဖြစ်လာတဲ့အချိန်မှာအခုမြန်မာနိုင်ငံမှာရှိနေတဲ့ဒီမွတ်စလင်တို့နောက်တစ်ခါကျတော့ဟို Jewish တို့ပေါ့နော်ဒီလိုလူမျိုးစုတွေအပေါ်မှာရောဒီ Israel Hamas စစ်ပွဲဟာရိုက်ခတ်မှုတွေရှိလားရှင
် ဒီအားနဲ့ပြောရမယ်ဆိုတော့ကျွန်တော်နည်းနည်းလေးဟို personal ကိစ္စကျွန်တော်ရှင်းပြခြင်းနဲ့ကျွန်တော်အိမ်တော်ဖေးမှာဂျူးဖေးအောင်ရှိတယ်ပေါ့နော်ဆိုတော့ဒါဥမာကျွန်တော်တခုပြတဲ့စဉ်းစားလို့ရအောင်ဒီဂျူးဖေးအောင်ဟာမွတ်စလင်တွေရဲ့ပတ်လည်မှာရှိနေတဲ့အနေထားပေါ့နော်ပလီနဲ့လည်းတိတ်မဝေးဘူးဆိုတော့ဒီဂျူးဖေးအောင်ဟာကျွန်တော်တို့ငငယ်လေးကလေးကဒီဂျူးဖေးအောင်ကိုတော့ကင်ထားတာမွတ်စလင်တော့ကင်ထားတာဒီဟာကို look after လုပ်ထားတယ်ဒါကိုစောင့်ရှောက်တယ်တန်ရှင်းကူညီဝိုင်းပေးတာနီနာပေါ်ဝင်ချင်အားလုံးကတော့မွတ်စလင်တွေဆိုတော့ဂျူးလူမျိုးနဲ့မွတ်စလင်တွေနဲ့နေထားမှာဘာသာယူဝါဒရကျွန်တော်ပြောရမယ်ဆိုရင်အင်မတန်နီးစက်တယ်ကျွန်တော်တို့ကကျွန်တော်တို့အတွေးခေါ်တွေကျွန်တော်တို့ရဲ့စားနေထိုင်စားဖို့နေထိုင်တဲ့ပုံစံတွေကတော်တော်လေးနီးစက်တယ်ဂျူးနဲ့ဆိုတော့ပြဿနာဘာမှမရှိဘူး။နောက်ဒီရာဇဝင်ကပြောမယ်ဆိုရင်ဂျူးလူမျိုးတွေကအများဆုံးပြဿနာရင်ဆိုင်ခဲ့ရတာဥရောပမှာရင်ဆိုင်ခဲ့ရတာအရှိလေဘက်မှာသူတို့မရင်ဆိုင်ခဲ့ရဘူး။ရာဇဝင်ကမရှိခဲ့ဘူးဂျူးတွေကိုနှိပ်ကွပ်တယ်ဆိုတာ။ဆိုတော့ဂျူးတွေအနှိပ်ကွပ်ခံခဲ့ရတာဥရောပမှာပပစစနှိပ်ကွပ်ခံခဲ့ရတယ်။နောက်ဒီနေ့ပလက်စတိုင်းဘက်ကိုရောက်လာတဲ့ဂျူးတွေရတယ်ဒါယူရိုပါနေပြီးတော့သူတို့ဖျက်ပြေးလာတယ်ခိုလုံဘူးအတွက်ရောက်လာကြတဲ့ဂျူးတွေဒါပေမဲ့ဒီရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့အနေထားတွေပြောင်းလဲလာတယ်ဒါကြောင့်ကျွန်တော်တို့ကဟိုဘလောက်ပဲလူမျိုးစုတစုကိုကျွန်တော်တို့ကထောက်ခံနေပါစေအားပေးနေပါစေအခြေခံသဘောတရားတစ်ခုကိုကျွန်တော်သိဖို့လိုအပ်တာကလူသားချင်းဆိုင်ရာအခုဟိုလူစိတ်လို့ပြောတော့ဘယ်လိုလဲလူချင်းနားလည်မှုရိုင်းပင်းကူညီမှုတနာညာတမှုဒီဟာတွေကိုကြော်လွှားပြီးကျွန်တော်တို့မျက်ကွယ်ပြုထားလို့မရဘူးဆိုတော့ဘလိုပဲဖြစ်လာပါစေပလက်စတိုင်းဘက်ကလည်းဟိုအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရသလိုအီဇရေးဘက်ကလည်းအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရဘူးဆိုကလေးလူမမယ်လေးတွေကိုတပ်တာဖြတ်တာဒါတွေကကမ္ဘာရာဇဝင်မှုဖြစ်သွားပြီအခုဒီနေ့ UK မှာဆိုရင်တချို့ဖွဲ့တွေကနေပြီးတော့အစိုးဗြိတိန်အစိုးရကိုတရားစွဲဖို့အတွက်သတိပေးလာတယ်ဘလိုသတိပေးလာလဲဆိုတော့ဒါအီဇရေးကမကြခင်သူမကြမီလူမျိုးလုံးတပ်ဖြတ်မှုတွေကိုသူကျူးလွန်မဲ့အနေထားတွေအရေးယုံနေမြင်နေရပြီအကဲဒီဟာတွေကိုအားပေးအားမြောက်ပြုလို့ခဲ့မယ်ဆိုရင်ဒါလည်းရာဇဝင်မှုတစ်ခုဖြစ်တယ်ဆိုတော့ဒါဒီနေရာမှာအီဇရေးနဲ့ဂျူးနဲ့ကိုခွဲခြားပြီးမြင်ဖို့လိုတယ်ကျွန်တော်ပြောချင်တာပါလက်စတိုင်းနဲ့ဟားမတ်စ်နဲ့လည်းခွဲခြားပြီးမြင်ဖို့လိုတယ်အစ္စလာမ်ဘာသာနဲ့ဂျူးဘာသာနဲ့ဟိုဒီနိုင်ငံကြီးတွေကိုရောရှက်လို့မရဘူးဆိုတော့လူတယောက်ကဘယ်လောက်ထိပညာရည်ချင်းရှိလဲဆိုတာသူ့ရဲ့စင်ကြယ်တုံတရားပေါ်မူတည်ပြီးကျွန်တော်သိနိုင်တယ်ဆိုတော့ဒီဟာဘာကိုပြောလို့လဲဆိုတော့ critical thinking ပေါ့နော်ဘယ်လောက်ထိဝေဖန်ဟိုခွဲခြားပြီးသုံးသပ်နိုင်တယ်လဲပေါ့ဟိုကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဘာသာတရားတိုင်းဟာကျွန်တော်တို့ကိုလူကောင်းတယောက်ဖြစ်လာဖို့လူစိတ်ရှိလာဖို့တော်တွေအားလုံးကိုတနာညာတဲ့ဟိုစိတ်ထားဖို့အတွက်တုံသင်ဆုံးမလာတာဆိုတော့ဘာသာတရားကြောင့်လူတွေကိုတတ်မယ်ဆိုတာကဒါလွဲနေတယ်အကြောင်းအရာနှစ်ခုပဲရှိတယ်တစ်ခုကဒီလူတွေဟာအသိပညာမဲ့တာဖြစ်မယ်သို့မဟုတ်ဟိုဉာဏ်ရည်မမီတာလည်းဖြစ်နိုင်တယ်ပေါ့နော်ဒါမျိုးတွေကိုကျွန်တော်အမှတ်ပေးပြင်ဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုကျော်ဝေးအခုလို VOA Studio ကိုလာရောက်ပြီးတော့ကျမတို့တွေ့ဆုံမေးမြန်းမှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဒီမှာတွေ့ရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာပါခင်ဗျာ VUE American တိုင်းရဲ့အောက်တိုဘာလ23ရက်နေ့တင်းလာနေမနေ့ review season တွေကို American ပြောင်းစု Washington DC မြို့တော်ကနေပြီးတော့လိုင်းတိုမီတာ24 40 51နဲ့လိုင်းလိုက်ပြီးတရား190လို့ကနေပြီးတော့ဒရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်တင်းလာနေမနေ့ပိုင်း passing season တွေကိုဆက်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်အပစင်ကဏ္ဍတွေဖြစ်ကြတဲ့ဒီမြန်မာပြည်မှာပြည်စာများမြင်ွေးကျက်မှတ်စုထူးခြားဆိုင်များသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ပတ်စင်စီစဉ်တစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအလှည့်ပါ။နိုင်ငံတော်မှာလက်နက်ကိုင်ပြည်ပခါတွေကျေပြန့်နေချိန်မှာပြည်သူကတရားဝင်ရွေးချယ်တင်မြှောက်ထားတဲ့အစိုးရနဲ့လွှတ်တော်တွေမရှိတဲ့အချိန်မှာအနာသိန်းစစ်ကောင်စီကကျင်းပပြုလုပ်တဲ့တနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရစေးရေး NCA ရှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားရဲ့တရားဝင်မှုနဲ့ညီညာရေးအတွက်အတိတ်ပဲရှိရလားဆိုတဲ့မေးခွန်းတွေပေါ်ထွက်နေပါတယ်။ကမ္ဘာမြေမမီဒီယာမြင်ကွင်းသုံးသက်ချက်ကိုဆောင်းပါရှင်ပြည်သေးနိုင်တဲ့အတူအလေးမှတင်ဆက်ပေးထားပါရခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေပြည်သူကရွေးချယ်ထားတဲ့အစိုးရနဲ့လွှတ်တော်မရှိချိန်မှာအာဏာသိမ်းစစ်ကောင်စီကပြုလုပ်တဲ့ NCA အခမ်းအနားတရားဝင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အောက်တိုဘာ9ရက်နေ့ညမှာကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်အနီးကမုံလိုင်းခက်စစ်ဘေးကြောင့်စခန်းကိုစစ်ကောင်စီတပ်ကတိုက်ခိုက်ခဲ့လို့ကလေးငယ်73ဦးအပါအဝင်လူ29ဦးသေဆုံးခဲ့ရပါတယ်။အဲဒီနောက်သတင်းတစ်ပတ်အကြာအောက်တိုဘာ15ရက်နေ့မှာတော့စစ်ကောင်စီဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရှင်းနှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုနေပြည်တော်မှာချိန်ချိန်တဲကျင်းပပြုလုပ်တာတွေ့ရပါတယ်။တနင်္ဂနွေလုံးနေရာနှံ့မှာလက်နက်ကင်တိုက်ပွဲတွေကျယ်ပြန့်နေခြင်းကြေးလက်ဒေသတိုင်းရင်းသားဒေသတွေမှာစစ်ကောင်စီတပ်တွေကပြည်သူအိုးအိမ်စည်းစိမ်တွေကိုမီးတင်ရှို့လူတွေကိုပြစ်ခတ်တပ်ဖြတ်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတာကြောင့်နေရစွန့်ခွာရသူစစ်ဘေးရှောင်ပြည်သူနှစ်သန်းနီးပါးရှိနေခြင်းရုပ်ဆွာအစုံစစ်ကောင်စီရုံးဆိုင်ရာနေပြည်တော်နံနမိတ်တဝိုက်မှာပါတိုက်ပွဲတွေပြင်းထန်နေခြင်းမှာ NCA နှစ်ပတ်လည်ပွဲကြီးကိုငွေအကုန်အကျများစွာခံပြီးလှုပ်တာဟာအတိတ်ပဲရောရှိပါရဲ့လားလက်တွေ့ရောကြပါရဲ့လားအနှစ်သာရရောရှိပါရဲ့လားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်
NCA စာချုပ်ချုပ်ဆိုခြင်းရှင်းနှစ်ပြည့်အခမ်းအနားပြုလုပ်ပေမဲ့ NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်တာမတွေ့ရပါဘူး NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့10ဘွဲအနက်9ဘွဲသာတက်ရောက်တာတွေ့ရပါတယ်တက်ရောက်တဲ့အဖွဲ့တွေထဲမှာရွှေစစ်ဦးဆောင်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တဖွဲ့သားလက်လက်ကင်အင်အားရှိတာဖြစ်ပြီးတော့ကြံအဖွဲ့တွေကအင်အားလောက်လောက်လားလားရှိကြတာမဟုတ်ပါဘူးဒါကြောင့်လဲအရင်ကငင်းငယ်ရင်ဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ခဲ့သူ MCA စာချုပ်မှာပအုပ်အမျိုးသားအဖွဲ့ချုပ် PNO ခေါင်းဆောင်တဦးအနေနဲ့ပါဝင်လက်မှတ်ရေးထိုးခဲ့သူဖြစ်တဲ့ခွန်မြင့်ထွန်းကနေပြည်တော်မှာပြုလုပ်ခဲ့တဲ့ NCA ရှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားဟာစစ်ကောင်စီအနေနဲ့ NCA ကိုဗန်းပြပြီးတော့အတုအယောင်ငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံတကာကိုအတန်ကောင်းဟစ်ပြတာပါလို့ Burma News Network BNN ကိုပြောကြားခဲ့တာဖြစ်ပါတယ်
လက်ရှိမှာပအိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ခွန်မြင့်ထွန်းကနိုင်ငံတကာအသိသက်သေတွေရှေ့မှာပြည်သူလူထုရှေ့မှာ NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်။အဲ့ဒီစာချုပ်ကိုဖျက်တာဟာစစ်ကောင်စီပဲ။ညဉ့်ညံရေးလုပ်ငန်းစဉ်တစ်ခုလုံးကိုဖျက်တာဟာစစ်ကောင်စီပဲဖြစ်တယ်။ NCA စာချုပ်မှာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်။အဲ့ဒီအတွက်နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းမယ်လို့ဖော်ပြထားတယ်။အာဏာသိမ်းတဲ့နိုင်ငံရေးနည်းမဟုတ်ပါဘူး။အစိုးရဘက်သစ္စာဖောက်တာအာဏာသိမ်းတာဟာ NCA စာချုပ်ကိုဖောက်ဖျက်တာပဲညီညာရေးလုပ်ငန်းစဉ်တစ်ခုလုံး NCA ဘာအတိုင်းအကောင့်ထဲပေါ်လို့မရတော့ဘူးတရားခဏ်ဟာစစ်ကောင်စီပါပဲလို့ BNN သတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ် NCA ရှင်းနှစ်ပြည့်ပွဲအကြောင်းကို Asia Times ကနိုင်ငံတော်သစ္စာပေါက်များနဲ့ဖောက်ပြန်သူများရဲ့ငြိမ်းချမ်းရေးဟန်ရေးပြပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီပေမဲ့တည်ဆန်ရေးသားတဲ့ဆောင်းပါးတစ်ပုဒ်ကိုအောက်တိုဘာ16ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။အဲ့ဒီဆောင်းပါးမှာဒေးဗစ်မက်သီဆန်ကအောက်တိုဘာ15ရက်နေ့ကပြုလုပ်တဲ့ NCA နှစ်ပတ်လည်ပွဲဟာမင်းအွန်လိုင်းနဲ့ပလင်းတူဘူးစုတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်များရဲ့ NCA စာချုပ်အသက်ဝင်နေသေးတယ်ဆိုတဲ့ဟန်ဆောင်ပွဲသာဖြစ်တယ်လို့ရေးသားထားပါတယ်။
AR ရီတင်းဌာနကလည်းထိုင်ကုန်ကြီးတစ်လုံးနဲ့လေးပြီတော့ NCA ပွဲဆိုပြီးတော့စောင်းပါတပုတ်ရေးပါတယ်။အောက်တိုဘာလ18ရက်နေ့ကဖော်ပြခဲ့တဲ့ AR ရီစောင်းပါကအခုလိုရေးပါတယ်။တနင်္ဂနွေနေ့ကနေပြီတော်တွေပြုတ်လို့ဒီတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ရှစ်နှစ်ပြည့်အခမ်းအနားတွေထူးခြားသည့်ထိုင်ကုန်ကြီးတစ်လုံးချထားသည်ကိုတွေ့ရသည်။အဆိုပါထိုင်ကုန်ကြီးသည်တခြားသောထိုင်ကုန်များထက်ပိုကြီးနေကထိုင်ကုန်အလုံး၏ရှေ့ကိုလည်းတိတိတသားထွက်နေသည်အာနာမသိမ့်မီရှေ့အဆိုရ20ကျင်းမာခဲ့သည့်ပွဲများတွင်ထိုကဲ့သို့မတွေ့ရပေအာနာသိမ့်စစ်ကောင်းဆောင်မင်းအောင်လိုက်ခန်းမာတဲ့သို့ဝင်လာသည့်အခါတီးကြဖြစ်နေသောအဆိုပါခုံကြီးတွင်ဝင်ထိုင်လိုက်သည်အဆိုပါမြေကွင်းသည် NCA သမိုင်းတခြားပထမဆုံးမြင်ရသည့်မြေကွင်းလည်းဖြစ်နေသည်ခမအတွင်ရှိတခြားသောသူများထက်တမှုထူးကဲ့စွာတူဦးရဲ့ပုံမူပေါ်လွင်ထင်ရှားနေသောထိုင်ကုန်ကျဲကြီးကိုကြည်ကျဲအဖြစ်အာနာသိစစ်ကောင်းဆောင်တွင်ဓာတ်တူကြီးများ၏စိတ်ဓာတ်မရှိသည်ကိုထင်ရှားပေါ်လွင်နေပေသည
်ဒါအပြင် NCA ပွဲတက်ရောက်သူများစုပေါင်းဓာတ်ပုံရိုက်ကြတဲ့အခါမှာလဲစစ်ကောင်စီဥက္ကဋ္ဌထိုင်တဲ့ခုံဟာအခြားသူများထိုင်တဲ့ခုံနဲ့မတူဘဲတီးကြဖြစ်ကခုံအလုံးတဲ့ပုံမြင့်တဲ့ခုံဖြစ်နေတာတွေ့ရပါတယ်ဒါကြောင့်လေနိုင်ငံရေးအကဲခတ်တူကတိုင်းရင်းသားခေါင်းဆောင်တွေနဲ့ကြံတပြေးတဲ့တောင်မထိုင်နိုင်ပဲနဲ့ဒီစစ်တပ်စီကဒီလိုစစ်ဘုတ်ချုပ်တူစီကဒန်းတူညီမြရေးတို့ဒန်းတူရီတူရေးတို့ကိုပိုင်ပြားထားငွင့်တို့ကိုဘယ်လိုလုပ်ပြီးမျှော်လင့်နိုင်မှာလဲလို့မှတ်ချက်ပေးပါတယ်။နေပြည်တော်မှာပြုလုပ်ခဲ့တဲ့ NCA ပွဲချင်းနှစ်ပြည့်အခမ်းအနားနဲ့ပတ်သက်ပြီးနိုင်ငံရေးဆောင်ပါရှင်တူကလည်းသူ့သဘောထားအမြင်ကိုအခုလိုပြောပါတယ်။
NCA ရှင်းနေမြောက်အခမ်းအနားကျင်းပနေချိန်ကိုကြည့်မယ်ဆိုရင်ဗျာတော့လည်းနဲ့ကိုင်းပြိပက်ကကျေပြန့်နေတဲ့ချိန်လူတို့ကနိုင်ငံရေးနီလန်ပျောက်ဆုံးနေတယ်လို့ယူဆနေခြင်းဖြစ်တဲ့အတွက်နိုင်ငံရေးဝိညာဉ်ပါမလာဘူးလို့ပြောချင်တယ်ဗျာပြောမယ်ဆိုရင်ဒီ NCA အခမ်းအနားမှာတော့ပစ္စုပန်တိုင်းပြည်ရဲ့အခြေအနေကိုတဲ့ဟာတာမျိုးမတွေ့ရသူအနာကအလားအလာဦးကြီးနှင်းတာမျိုးလည်းမတွေ့ရဘူးဒါနဲ့အတူနိုင်ငံရေးလုပ်ငန်းစဉ်လည်းပါမလာဘူးဒါကြောင့်ကျွန်တော်အမြင်ပြောရရင်တော့ဗျာဒီရှင်းနေမြောက် NCA အခမ်းအနားပေါ့နှစ်ပတ်လည်အခမ်းအနားလက်တွေ့မှာနိုင်ငံရေးရအကျိုးသက်ရောက်မှုရှိမယ်လို့ကျွန်တော်တော့မမြင်ဘူးပေါ့နော
် NCA စာချုပ်ဟာအစိုးရလွတ်တော်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လက်မှတ်ရေးထိုးထားကြတာပါအခုချိန်မှာပြည်သူကရွေးချယ်ထားတဲ့တရားဝင်အစိုးရတရားဝင်လွှတ်တော်မရှိပါဘူးစစ်တပ်ကအာဏာသိမ်းထားချိန်ဖြစ်ပါတယ် NCA ရှင်းနှစ်ပြည့်ပွဲကိုအ धिक တိုင်းရင်းသားလက်နက်ကိုင်အင်အားစုကြီးတွေဖြစ်ကြတဲ့ KNU KIA SSP AA နဲ့ဝါအဖွဲ့တွေလည်းတက်ရောက်တာမတွေ့ရပါဘူးဒါအပြင်NCA ရှင်းနှစ်ပြည့်ပွဲကနေနိုင်ငံရေးလုပ်ငန်းစဉ်တွေထွက်ပေါ်လာတာလည်းမတွေ့ရပါဘူးဒါကြောင့်နေပြည်တော်က NCA နှစ်ပတ်လည်ပွဲဟာနိုင်ငံရေးအနှစ်သာရရှိတဲ့ပွဲမဟုတ်ဘဲဟန်ပြပွဲသာဖြစ်တယ်လို့ဝေဖန်ကြတာဖြစ်ပါတယ်ပိုအိုမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကတော့စစ်တပ်ကအာဏာသိမ်းတာဟာစစ်အာဏာရှင်စနစ်ပိုပြီးခိုင်ခိုင်မာမာနဲ့ကြဲကြဲပြန့်ပြန့်ထူထောင်ခြင်းလို့ချုပ်ကန့်ခြင်းလို့ဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေလိုချင်တဲ့အမျိုးသားရေးညီမှန်းချက်တွေဟာစစ်အာဏာရှင်စနစ်ရှိနေတဲ့၍မရနိုင်ပါဘူး။ဒါကြောင့်မိမိတို့ရဲ့အမျိုးသားရေးညီမှန်းချက်တွေရရှိနိုင်ဖို့ဆိုရင်စစ်အာဏာရှင်စနစ်ကိုဖျက်သိမ်းနိုင်ဖို့လိုပါတယ်လို့ဆိုပါတယ်ခင်ဗျာ
view ကိုစာရေးသားဆက်သွယ်လို့ရဆိုရင် view ရဲ့ email လေးစာပြော bummies@viewnews.com ဖြစ်ပါတယ်ခင်ဗျာ thrush တွေရဲ့ webhan အကြံပြုချက်တွေကိုကြည့်ဆိုပါရဲအခုတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ဖြစ်ပါတယ်မယေးတနာကျော်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိမြတ်ရှင် VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင် အခုအရင်ဦးဆုံးသောရရှင်ရဲ့အမှတ်ချက်တူတွေနဲ့စာချင်ပါတယ်ဖီယိုကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Dot Tintin Sri ဖြစ်ပါတယ်
VOA Bamis သတင်းဌာနကကျွန်မအကြိုက်ဆုံးသတင်းဌာနဖြစ်ပါတယ်။ VOA ကဝန်ထမ်းအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်။ဆက်လက်ပြီးကြည့်ရှုနားဆင်အားပေးပါဦးမယ်။ VOA အောင်မြင်တိုးတက်ပါစေရှင်။တာဝန်ရှိသူတွေနဲ့ VOA ဝိုင်းတော်သားအားလုံးကျန်းမာရှင်လန်းကြပါစေ။ကျေးဇူးအထူးတင်ပါတယ်။ဘေးရန်ခင်းကျန်းမာကြပါစေ
။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ဘေးကင်းကျန်းမာပါစေနော်။နောက်ထပ်သောရရှင်တယောက်မေးလာတာကတော့ဦးကျော်စန်းသား။ဦးစံကျော်သားရဲ့မြမအရေးဆွေးနွေးချက်အစီအစဉ်တစုတစည်းတဲ့နားထောင်ကြည့်ရှုလို့ရတဲ့နေရာလေးလမ်းညွှန်ပေးပါဦးနဲ့ရည်မိပါရဲ့နော်ဒီတော်ရရှင်ရေးလာတာကျမတို့စီမကအန်ကယ်ဦးကျော်စံသားနောက်ထပ်ကိုစံကျော်ထွန်းဒီနာမည်နှစ်ခုကိုပေါင်းထားတော့ဦးစံကျော်သားဖြစ်သွားတာဖြစ်ပါလိမ့်မယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုကျမဦးကျော်စံသားရဲ့အစီအစဉ်တွေကိုဒီကျမတို့ရဲ့ VOA မြန်မာပိုင်း website burmese.voanews.com မှာတင်ထားတဲ့ website မျက်နှာကိုပို့ပေးလိုက်ပါရစေ။ရရှိလိုက်မယ်လို့မျှော်လင့်ပါရနော်။အခုလိုမျိုးသိချင်တာတခုခုရှိရင်လည်းဒီတော်ရရှင်တွေလိုပဲကျမတို့ရဲ့ Facebook Messenger စာမျက်နှာကနေပြီးတော့စာရေးပြီးတော့မေးလို့ရပါတယ်နော်။မြန်မာနိုင်ငံမှာတော့ chat box လို့လူပြောများတဲ့ဒီ Messenger စာမျက်နှာနေရာကနေပြီးတော့စာရေးပြီးတော့မေးနိုင်ပါတယ်။ရှင်နေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲဒီထက်ကစာတွေကိုလည်းကျမအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါတယ်နော်အချိန်ရရင်ရသလိုဒီတစ်ပတ်ရေးလာတဲ့သောရရှင်တယောက်ကတော့ Facebook အကောင့်ကိုတော့လှုပ်ဝက်ပေးပါဗျာလို့ရေးလာတဲ့သောရရှင်နိုင်ကိုဖြစ်ပါတယ်
ကျွန်တော် VOA ကိုအမြဲအားပေးလျက်ပါအခုကျွန်တော်နည်းနည်းအကြံပြုချင်တာကကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာတွေကိုသူများနိုင်ငံတကာတွေသိအောင်အင်္ဂလိပ်လိုတင်ပြပေးပါလားဗျာမြန်မာနိုင်ငံအတွက်အကူအညီဖြစ်စေမလားလို့ပါကျေးဇူးတင်ပါတယ် VOA
VOA ကိုအမြဲတမ်းအားပေးပါရင် VOA ဝိုင်းတော်သားတွေအားလုံးလည်းကျန်းမာပါစေတဲ့ပေးရဆုနဲ့ပြေးပါစေကျေးဇူးတင်ပါတယ်နော်ဟုတ်ကဲ့နိုင်ငံတကာကသိရှိအောင်လို့အင်္ဂလိပ်လိုပြောပြပါဆိုလို့သတင်းဌာနတွေအများကြီးပဲဒီနိုင်ငံတကာသတင်းတွေရောပဲဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နေ့စဉ်သတင်းဖော်ပြနေရတယ်ရှိတဲ့အတွက်ကြောင့်လို့နိုင်ငံတကာကဒီသတင်းကိုစိတ်ဝင်စားစောင့်ကြည့်နေတဲ့သူတွေအကုန်လုံးမြန်မာအရေးနဲ့ပတ်သက်ပြီးတော့သိရှိကြပါရယ်နော်ကျမတို့ VOA ကလည်းဒီကျမတို့ VOA အင်္ဂလိပ်စာမျက်နှာမှာဒီအင်္ဂလိပ်ဘာသာစကားနဲ့ဒီသတင်းတွေကိုထုတ်ဝေတာဖြစ်ပါရင်အခုလိုအကြံပြုလာတဲ့အတွက်တော့ကျေးဇူးတင်ပါတယ်ရှင်ကနေ့စဉ်ထုတ်လွှင့်ပေးတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ပြီးရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။အရှေ့လက်ပိုင်းဒေသမှာဆင်းပြီးတောက်လောင်နေခြင်းပါပဲ။အဲဒီပဋိပက္ခနဲ့ပတ်သက်တဲ့သတင်းတွေကိုလည်းမြန်မာသတင်းရှင်တွေအထူးစိတ်ဝင်စားတာတွေ့ရပါတယ်နော်။ပြီးခဲ့တဲ့သတင်းပတ်မှာထုတ်လွှင့်ပေးသွားတဲ့အဲဒါနဲ့ဆွေးနွေးခဲ့အစီအစဉ်မှာဒီပဋိပက္ခနဲ့ပတ်သက်ပြီးတော့အဖြစ်မရှိသေးတဲ့ဆင်းပြီးတောက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားတဲ့ဟာကိုကြည့်ရှုနာဆင်ပြီးတော့စာပြန်ရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာညချမ်းပါ VOA ဝိုင်းတော်သားအားလုံးချမ်းသာချမ်းသာကြပါစေအခုညဆွေးနွေးတဲ့ editor ဆွေးနွေးကမ်းမှာ Israel Palestine စစ်မီးတောက်အကြောင်းသိကောင်းပါတယ်အလားတူပြည်တွင်းစစ်နှစ်ပေါင်း85နှစ်တိုင်လာပါပြီဒီနှစ်ပိုင်းကာလတွေမှာပိုလို့တောင်ဆိုးလာတဲ့မြန်မာစစ်မီးတောက်အတွက်ကိုအဖြေရှိပါရဲ့လားအဆင်ပြေတဲ့တည့်ရဆွေးနွေးပေးပါခင်ဗျာကျေးဇူးတင်ပါတယ်
မြန်မာနိုင်ငံကမငိမ့်သေးတဲ့စစ်မီးတောက်အတွက်အဖြေရှိပါသေးရဲ့လားဆိုတာဆွေးနွေးပေးပါတဲ့ဟုတ်ကဲ့ပါအဲဒါဆွေးနွေးခန်းကိုတင်ဆက်ပေးတဲ့အန်ကယ်ကျော်စန်သားကိုပြောလိုက်ပါမယ်ရှင်စာရေးတဲ့အတွက်ကျေးဇူးတင်ပါတယ်ပြည့်ဖြိုးသွယ်ဆိုတဲ့သောရရှင်မေးလာတာတူတူလေးပါမင်္ဂလာပါ VOA ပေးစာပြန်စာပေးပို့ခြင်းနဲ့ရေးချစာလေးရေးမလို့ဘလို့ပို့ရမလဲပို့နည်းလေးနဲ့အမှန်အမှားရှိရင်ပြောပါဦးနဲ့ဟုတ်ကဲ့ပါကျမတို့ messenger ကစာရေးလာတာဖြစ်ပါတယ်ရှင်။အဲ့ဒီစာလေးရေးလာတဲ့အတိုင်းပဲအဲ့ဒီနေမှာကျမတို့စီကိုစာရေးလို့ရပါတယ်နော်။ကျမအဲ့မှာလည်း messenger ကနေပြန်ပေးလိုက်ပါတယ်။အဲ့လို messenger မတုံးချင်ဘူး။ email ကနေပို့ပေးခြင်းနဲ့ဆိုရင်တော့ bamis@voanews.com ဆိုတဲ့ကျမတို့ VOA မြန်မာပိုင်း email လိပ်စာကိုစာရေးပြီးတော့ပို့လို့ရပါတယ်။စလုံးပေါင်းက burmese@voanews.com ဖြစ်ပါတယ်ရှင် burmese@voanews.com မှာနောက်သောရရှင်တယောက်ကတော့အကျဉ်းချခံနေရတဲ့နိုင်ငံခေါင်းဆောင်တွေရဲ့သတင်းတွေကိုပုံမှန်ဖော်ပြပေးပါ VOA လို့ပြောလာပါတယ်
မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာကြပါစေ။အမေစုရဲ့ကျန်းမာရေးသတင်းလေးကိုနေ့စဉ်ပြောပြပေးပါလို့တောင်းဆိုပါရစေ။တအားစိတ်ပူတယ်၊သတိရတယ်၊လွမ်းနေဆိုတာထက်ပိုပါတယ်။နောက်ပြီးတော့သမရာကြီးနဲ့မန္တလေးစကိုင်းနဲ့မကွေးတိုင်းဝင်းကြီးချုပ်တို့ရဲ့ကျန်းမာရေးသတင်းတွေလည်းမပြတ်ကြားချင်ပါရဲ့ရှင့်။အကောင့်ကိုတော့မဖော်ပြပါနဲ့နော်။တော်လိုင်းရေးသတင်းတွေကိုစိတ်ဝင်စားသူပဲဖြစ်ပါတယ်။အရှင်ပြေတယ်ဆိုရင်နောက်လဲစာရရေးပါအောင်မယ်
။ဟုတ်ကဲ့ပါ။နာမည်မဖော်ပြပါနဲ့ဆိုတော့နာမည်တော့မပြောလိုက်ပါဘူး။ဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်သတင်းတို့နောက်ပြီးတခြားနိုင်ငံခေါင်းဆောင်တွေရဲ့သူတို့ရဲ့ဒီအမိတ်ချမှတ်မှုတို့ပါတော့သတင်းတွေအားလုံးနောက်ပြီးကျမ်းမာရေးအခြေအနေပေါ့နော်။ဒီသတင်းတွေကတော့ရှင်းရင်ရှင်းတယ်လို့မျိုးကျမတို့အမြဲတမ်းဖော်ပြပေးတာဖြစ်ပါတယ်ရှင်။အစီအစဉ်တွေကတော့အမြဲတမ်းစောင့်မနှားစင်မှုအဆင်မပြေဘူးဆိုရင်လေဒီကျမတို့ရဲ့ဒီအင်တာနက်စာမျက်နှာဒီ Facebook စာမျက်နှာလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့တော်တော်ပြီးတော့ကြည့်လို့ရပါတယ်နော်။အဲ့လိုသတင်းတွေအကုန်လုံးကိုစာသားနဲ့လည်းဖော်ပြပေးထားတာဖြစ်ပါတယ်။ဒါနဲ့တော့ရှင်တွေလည်းကြားမှာပါနော်။မိုးများရေကြီးပြီးတော့စပိုင်ခင်းတွေရေမြုပ်ပျက်စီးကုန်တဲ့တဲ့။အဲ့ဒါတော့ရှင်တယောက်ကဥကိုလင်းဆိုတဲ့တော့ရှင်မှာစပိုင်ပြင်တွေရေတွေကိုပြိုကျပြီးတော့ပျက်စီးနေတဲ့ Facebook ကတပ်ပုံနေတဲ့ post ကိုကျမတို့က Messenger ထဲကပို့လာပါတယ်ရှင်။စပိုင်ဆိုင်ပြမှုကိုအထူးအားကိုးနေရရင်မြန်မာနိုင်ငံကတောင်သူလယ်သမားတွေအထူးထိခိုက်တဲ့ကိစ္စဖြစ်ပါတယ်။ရှင်ရဲ့ရင်းဖွင့်စာတွေကိုအခုရသလောက်အချိန်အတွင်းမှာဆက်ပြီးဖော်ပြပေးသွားခြင်းပါတယ်။ရွှေပြည်သားမှာကြုံတွေ့နေရတဲ့အခြေအနေတချို့ပါဆိုပြီးသရရှင်တယောက်ရေးလာတာကတော့
ကျွန်တော်တို့ရွှေပြည်သားမှာတော့စကားဆတွေကစိုင်းကယ်တွေအတင်းသိမ်းအတင်းဖမ်းဘက်ထရီစက်ဘီးနေလဲဖမ်းပြီးရင်သူတို့ကပြန်ရောင်းစားတယ်။တငယ်ချင်းတယောက်စိုင်းကယ်အဖမ်းခံရတော့အထဲမှာပတ်စံ3သိန်းထည့်ထားတာယူမယ်ပြောတော့မရဘူးတဲ့။စိုင်းကယ်ကိုပဲသိမ်းယူလိုက်တာ။ဒီအကြောင်းအရာတွေကိုပြန်ပြောပြပေးပါခင်ဗျာ။
ရဲကဖမ်းလို့တန်ကြီးဆောင်ပြီးတော့ပြန်ရွေးမယ်ဆိုရင်တော့မှရွေးလို့မရပါဘူးသူတို့ကတခါတည်းတင်းယူလိုက်တာပါရောင်းစားခြင်းလို့ပါဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့သူ့ရဲ့ကိုရီကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်အကယ်၍ဒီကိစ္စမှားရယ်ဆိုရင်လည်းမှားကြောင်ကျမတို့စီကိုအထောက်အထားနဲ့တကွပြန်စာရေးပြီးတော့ဒီအတွေ့အကြုံကိုသိတဲ့သူတွေပြန်ပြီးတော့ပြောပြနိုင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိုက်လဲလဲဆန္ဒပြုပါတယ်နော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းတွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ Viewy မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို Viewy မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို Viewy Internet စာမျက်နှာနဲ့ဖုန်းပေါ်က Viewy App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ Viewy App နာမည်က Viewy Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.viewynews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ Viewy ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒီမြန်မာပိုင်းရဲ့မနေ့ကအစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေပြီး9နာရီထိထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုအစည်းအဝေးကိုတင်ဆက်ပေးပါမယ
်။ဒီတစ်ပတ်မှာတော့
ISB ကပြင်ရဝန်းကနေနှစ်ပတ်တစ်ကြိမ်ဖြန့်ဝေပေးနေတယ် Inside Email အမှတ်25မှာဖော်ပြခဲ့တယ်နိုင်ငံအနှံ့မှာလက်ပေးလက်ယူမှုတွေဘယ်လောက်ဖြစ်နေပြီလဲဆိုတဲ့အကြောင်းအရာကိုတင်ပြပါမယ် ISB မြန်မာရဲ့လူမှုစီးပွားအခြေအနေစစ်တမ်းအရအာဂရိလိုက်စားမှုတွေကအာဏာသိမ်းမှုအလွန်နိုင်ငံတော်မှာကြဲကြဲပြန့်ပြန့်ဖြစ်နေပါတယ်စစ်တမ်းကောက်ယူခဲ့တဲ့မြို့နယ်130တဲက64ရာခိုင်နှုန်းကနေ69ရာခိုင်နှုန်းအထိမှာအာဂရိလိုက်စားမှုတွေရှိနေပါတယ်ဒီလိုလက်ပေးလက်ယူမှုတွေဟာမြို့နယ်အစစ်စစ်ကောင်စီရုံးတွေမှာအများဆုံးဖြစ်ပါတယ်ငွေကြေးကိုအဓိကထားလက်ထိုးကြတာပါ ဒါ့အပြင်အရာရှိဝန်ထမ်းတွေကိုလက်ဆောင်ပစ္စည်းပေးရတာကဒုတိယအများဆုံးဖြစ်ပါတယ်အခုနှစ်ဇူလိုင်လအတွင်းလေးလာချက်တွေအရစစ်တမ်းမြို့နယ်အားလုံးမိဘကလဝကရုံးတွေမှာလက်ပေးလက်ယုံမှုတွေအများဆုံးဖြစ်နေပါတယ်စီပင်တရားရုံးနဲ့အုပ်ချုပ်ရေးရုံးတွေမှာတော့အာဂရိလိုက်စားမှုဒုတိယအများဆုံးပါအဲ့ဒီရုံးတွေမှာလည်းငွေကြေးကိုလက်ဖြစ်ပေးနေရပါတယ်ပညာရေးရုံးတွေမှာတော့လက်ဆောင်ပစ္စည်းကိုလက်ဖြစ်အများဆုံးပေးကြရပြီးအဂရိမှုတတိယအများဆုံးပါမြို့နယ်အချို့မှာရွှေတဲ့ပစ္စည်းတွေကိုပါလက်ပေးလက်ယူအနေနဲ့အသုံးပြုကြတာပါတရားရုံးတွေမှာရွှေတဲ့ပစ္စည်းတွေကိုလက်အဖြစ်အဓိကပေးနေကြရပါတယ်အခုနှစ်မေဇွန်နဲ့ဇူလိုင်လတွေမှာဖျံမြမြို့နယ်ကိုကူအထိရွှေတဲ့ကိုလက်ထိုးနေရတာပါအုပ်ချုပ်ရေးမှုရုံးတွေမှာလည်းရွှေတဲ့ကိုလက်ဖြစ်ပေးရမှုတွေရှိနေပါတယ်Transparency International ရဲ့တိုင်းတာမှုအရမြန်မာအာဂရိလိုက်စားမှုညွန်ကိန်းဟာမြန်မာနေဆဲဖြစ်ပါတယ်။နိုင်ငံပေါင်း180မှာမြန်မာအာဂရိလိုက်စားမှုအဆင့်က150ခွန်မှရှိနေပါတယ်။ ISD မြန်မာရဲ့စစ်တမ်းတွေအရအောက်ခြေအဆင့်ဝန်ထမ်းတွေရဲ့အငွေစားအာဂရိမှုတွေကိုမိမောင်းထိုးပြနေပါတယ်။ဒါ့အပြင်အထက်ဆင့်မူဝါဒပိုင်းကအကြီးစားအာဂရိမှုတွေကလည်းများပြားနေဆဲပါ။ဒုတိယပူဇော်ကြီးမိုးမြင့်တော်နဲ့ဘုံမှုချုပ်ရန်အောင်ဆိုးရဲ့အာဂရိမှုကအထင်ရှားရှိနေပါတယ
်။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာကVOA Bambi ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတရားပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ဒီမနေ့အတွက်နောက်ဆုံးပတ်စီစီစဉ်ကတော့ကဘာထလွားထူးခြားသတင်းလေးတွေဖြစ်ပါတယ်။ကနေဒါနိုင်ငံမှာဉာဏ်တုနည်းပညာ AI သုံးပြီးတော့ပကြီးဆွဲတက်ဖို့အတွက်ဆဲရုပ်လက်တွေကိုပကြီးဆရာမကတင်ပေးပါတယ်။ပညာလူဦးသည်မရှိဆိုလိုပဲအသက်92နှစ်အရွယ်အိန္ဒိယအဖွားဟုကလည်းအသက်9နှစ်ကလေးတွေနဲ့အတူမူလတန်းကျောင်းကိုတက်နေပါတယ်။နောက်ပြည်သူနိုင်ငံရှီအောင်ဘာသာရေးကျောင်းမှာတွားလုံနေတဲ့ဒီဆွဲကျုံးတဲ့အတူကွဲနေတဲ့ဥကောင်းကုန်12ခုတူဖို့တွေ့ရပါတယ်ဒီလိုမျိုးကဘာတော်ကထူးခြားတဲ့သတင်းတွေကိုမိုက်တန့်စင်နဲ့ကိုဝင်းခမောင်ပြောပြပေးပါမယ
်ဒီနွေဘွားကနေဒါပကြီးဆရာမတယောက်ကငြိမ်းတူနည်းပညာ AI 3လေးချစ်တင်ကြားပေးထားတဲ့စိတ်ရုပ်လက်တွေကိုသုံးပြီးပကြီးစီချင်နေပါတယ်အသက်9နှစ်အရွယ်ကစပြီးကွန်ပျူတာကိုဒင်းလေ့လာခဲ့တဲ့ဆူဝမ်ချုံကပကြီးဆရာမမလုပ်ခင်တော့က MIT နည်းပညာတက္ကသိုလ်မှာသူတည်တည်လုပ်ခဲ့တာပါပကြီးလက်ရာတွေကိုလေ့လာပြီးတော့ဉာဏ်ရည်တူကပြန်ပြီးတော့ဖန်တီးနိုင်အောင်လို့ကွန်ပျူတာဆော့ဖ်ဝဲကိုသူကသင်ပေးထားပါလေသူဖန်တီးထားတဲ့စေရုပ်လက်တွေကအစပိုင်းမှာတော့သူဆွဲတဲ့အတိုင်းပဲလိုက်ဆွဲတက်ပေမဲ့လေအခုတော့စေရုပ်လက်တွေကိုယ်တိုင်ဖန်တီးတဲ့စမ်းသစ်တဲ့ကောက်ကြောင်းတွေကိုရေးဆွဲတက်နေပါပြီပကြီးဆရာမချုံရဲ့လက်ရာတွေကိုအမေရိကန်ပြည်အောင်စုနယူးယောက်မြို့နဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တွေမှာပြသထားပြီးတော့သူ့ရဲ့တကူတော်ပြပွဲကိုတော့အောက်တိုဘာလ25ရက်နေ့ထိပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာပြသသွားမှာဖြစ်ပါလိမ့်ရှင်
လို့ OD မရှိဆိုတဲ့ဆိုယိုစကားတိုင်းအိန္ဒိယနိုင်ငံကအဖွားအိုတူဟာကလေးတွေနဲ့အတူကြောက်တက်နေပါတယ်အသက်62နှစ်အရွယ်အဖွားဆာလီမန်ကအသက်9နှစ်အရွယ်ကလေးတွေကြားမှာမူလာတန်းကျောင်းတက်နေတာပါဘူလန်ရှာဟာခရိုင်မှာနေထိုင်တဲ့အဖွားဆာလီမန်ကိုခန်ချာစီအန်တီခန်လို့ချစ်စနိုးခေါ်ပြီးအသက်ကြီးပေမဲ့ပညာသင်စိတ်ရှိတဲ့ပေါ်ချီကျူးပြောဆိုကြပါတယ်စာဖတ်တတ်ပြီးခနန်းတင်ချာရေးတွက်နိုင်တဲ့အတွက်ဝမ်းသာမိကြောင်းအဖွားကိုအန်ဒီခန်းကပြောပါတယ်သူ့အတန်းပေါ်ရင်းနဲ့အသက်အရန်ကွာပေမဲ့လည်းအများအတန်းတူ နေ့စဉ်ကြောင်းတက်ပြီးဆီယာမမိသားတွေကိုစိတ်ဝင်စားဖြေကြတယ်လို့အဖွားအိုအန်တီခန်ရဲ့ဆီယာမကပြောပြီးအသက်ကြီးငယ်ခွဲခြားမနေပဲပညာလိုချင်တဲ့အဖွားအိုရဲ့စိတ်ဓာတ်ကိုဆီယာမကချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ
ပီရူနိုင်ငံခရုပတ်ဖရာကျောင်းသားကရှီဟောင်းဒူဖော်နေရာမှာကွဲနေတဲ့ဥကောင်းကွန်12ခုကိုအော်တိုဘာလဆန်းလုံးကတွေ့ရှိခဲ့ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း 9,300 လုံးကတွေ့ရှိခဲ့တဲ့မွန်တီဂရန်ဒီရှီဟောင်းဒူဖော်ရဲ့နေရာမှာရှာတွေ့ခဲ့တာဖြစ်ပါတယ်ဥကောင်းကွန်မှာရွှင့်ရောနေတာကိုကြည့်ရင်ဒါဟာစာပနထုံးတဲ့နဲ့မြုပ်နေတဲ့နေရာဖြစ်နိုင်တယ်ဆိုပြီးပညာရှင်တွေကသုံးသပ်ကြပါတယ်ဒါကြောင့်ဒီနေရာကအရေးပါတဲ့သူအမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်တို့ကိုမြုပ်နိုင်တဲ့တင်းကြိုင်းဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်ကြပါလိမ့်။ဒီဥကောင်းကွန်ရဲ့ဘေးနားမှာလူသွားတွေနဲ့လှုပ်ထားတဲ့ဆွဲကျူးဆွဲထားတဲ့စစ်တီကိုလည်းရှာတွေ့ခဲ့ပါလိမ့်။ခရုပတ်ပုံစံဖះเจ้าရဲ့အလဲကောင်းမှာဘာသာရေးဆရာတစ်ယောက်ရဲ့ကိုကိုရှာဖွေနေတဲ့ရှီဟောင်းသူတည်တနာလုပ်ငန်းစဉ်အတွင်းမှာအခုအယူကောင်းကိုတွေ့ခဲ့ရဖြစ်ပါလိမ့်။ပီရူနဲ့အီကွေဒေါ်နိုင်ငံတို့မှာ2,500ကျော်ကထွန်းကားခဲ့တဲ့မာရနွန်ရင်ကျင်းမှုကိုလေးလာတဲ့သူတည်တနာလည်းဖြစ်ပါလိမ့်ရှင
်2024မတန်ဆွမ်းအိုလံပစ်အခစားပွဲတွေအတွက်လက်မှတ်ရောင်းမှုမစတင်ခင်မှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဗိတ်ဒက်ကလတ်တိုင်းဘောကနေဘတ်စကတ်ဘောပြစ်သွင်းကစားပြခဲ့ပါတယ်2024အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်အခစားပြိုင်ပွဲတွေကိုအင်ရှင်ဖြင့်ပြင်သစ်နိုင်ငံကလက်ခံကျင်းပမှာဖြစ်ပြီးအော်တိုဘာလဆန်းမှာလက်မှတ်တွေစာရောင်းခဲ့တာလည်းဖြစ်ပါတယ်ပြည်သူ့သမ္မတမက်ခရွန်ကမတန်ဆွမ်းဇပွဲတင်တန်နစ်ပင်ပောင်းလဲကစားခဲ့ပြီး2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲဝင်မဲ့ကစားသမားချို့ကိုနှုတ်ဆက်ခဲ့ပါတယ်2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရတဲ့အတွက်ဂုဏ်ယူချောင်းနဲ့လက်မှတ်တွေကိုယူရို100အောက်အမေရိကန် $105 အောက်နဲ့ရောင်းချသွားမှာဖြစ်ကြောင်းလဲသမ္မတမက်ခရွန်ကပြောပါတယ်မတန်ဆွမ်းအိုလံပစ်အခစားပွဲတွေကို2024ဩဂုတ်28ရက်နေ့ကနေစက်တင်ဘာ10ရက်နေ့ကြီးပါဝင်ပ
ါ View မြန်မာပိုင်းတင်းလာနေမနဲ့ခင်ပုံမှန်ထုတ်လင်းနေကြပတ်စဉ်စီစဉ်တွေကတော့ဒီမှာစုံစပ်ပါပြီ View ကထုတ်လင်းထားတဲ့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရောအပတ်စဉ်ကဏ္ဍတွေကိုပါ View website မှာစာသားနဲ့ပြန်ပြီးတော့ဖတ်ရှုနိုင်ပါတယ် View မြန်မာပိုင်းရဲ့ internet လိပ်စာက bambi.viewnews.com ဖြစ်ပါတယ်အခုတော့ကြမ်းရှိနေတဲ့အချိန်မှာသတင်းအချင်းချုပ်ကိုဆက်ပြီးတော့ကျွန်တော်ပဲတင်ဆက်ပေးပါမယ်အစ္စရေးဟာမတ်စစ်ပွဲဟာရှေ့လေပိုင်းတလျှောက်စစ်မီးချဲ့လာမှာကိုအမေရိကန်ကစိုးရိမ်နေတဲ့အကြောင်းထိတ်တန့်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ ABC သတင်းဌာနနဲ့တွေ့ဆုံမိမြန်ကန်တခုမှာအမေရိကန်ကာဝေးဝင်ကြီး Lloyd Austin ကစစ်ရှိန်ချဲ့လာမှာကိုစိုးရိမ်နေကြပါတယ်လို့ပြောသွားခဲ့တာပါ။ဒါပေမဲ့အမေရိကန်မှာတုံ့ပြန်နိုင်စွမ်းရှိတာကိုသူကထောက်ပြပြောသွားပြီးတော့ဂျပန်ကအစ္စရေးကိုပစ်လိုက်တဲ့ drone ကိုအမေရိကန်ရေတပ်စစ်သင်္ဘောကပစ်ချနိုင်ခဲ့တယ်လို့လည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားနျူကလ িয়ার ချင်းချောင်းမှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဒီအမေရိကန်နဲ့ဂျပန်စစ်တပ်တွေဟာပထမဆုံးအကြိမ်ဖြစ်တဲ့ပူးတွဲလေကြောင်းစီးလေ့ကျင့်ကြပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတံပြန်တဲ့နေရာမှာပူးတွဲဆွမ်းဆောင်ရည်မြင့်တင်ဖို့အတွက်ကိုရီးယားကျွန်းဆွယ်နီးမှာတနင်္ဂနွေနေ့ကပူးတွဲစီးလေ့ကျင့်ခဲ့ကြတာဖြစ်တယ်လို့တောင်ကိုရီးယားလေတပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။အော်တိုဝါလာ20ရည်နေ့ကတော့ကုလသမဂ္ဂလူငင်းကောင်စီဆွေးနွေးပွဲတစ်ခုမှာမြန်မာရေးကိစ္စကိုငြင်းငြင်းချမ်းအပြည့်ထုတ်နိုင်ဖို့ကြိုးစားတဲ့နေရာမှာလုံညုံရေးကောင်စီအာဆီယံတို့နဲ့အပြုသဘောညီညီကပ်ကပ်ဆောင်ရွက်သွားမယ်ဆိုပြီးတော့မလေးရှားတာမကြီးကပြောသွားပါတယ်ဒေသတွင်းမှာရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာမြန်မာနိုင်ငံရေးကိစ္စဟာစိတ်အခေါ်ဆုံးကိစ္စတွေထဲကတစ်ခုဖြစ်တယ်လို့သူကပြောပါတယ်2022ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာချမှတ်ခဲ့တဲ့လုံညုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုမလေးရှားနိုင်ငံအနေနဲ့ကျူးဆူတဲ့အကြောင်းလဲထပ်မံတည်ပြုပြောဆိုသွားခဲ့ပါတယ်ကျွန်တော်ဒီနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VA မြန်မာပိုင်းရဲ့ဒီမနေ့အစီအစဉ်တွေကတော့အဆုံးသတ်ပါပြီဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အောက်တိုဘာလ16ရက်နေ့တနင်္လာနေ့မနေ့ခင်းရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VA ကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးလူအဆန္ဒတွေပြည့်ဝပြီးတော့အနေရကင်းပေးရှင်းနိုင်ကြပါစေခင်ဗျာကျွန်တော် VOA ကိုဆက်သွယ်မယ်ဆိုလို့ရှိရင်တော့ email address ကဆက်သွယ်နိုင်ပါတယ် email address က bamis@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တားညို့ဦးပါ